Welcome to the Voice of America in Burmese.
Mingla Shire mne khin phit ja ba si shin American Piang su Washington DC ga ni 2014 khu ni December la 22 ye tanin la ni mne khin VOA season 2 ko Myanmar san no chain mne 6 na yi ga ni 9 na yi thi line no meter 30 ni 40 ne 48 to ga ni dai yai thon lwin pe ni ba bi shin ဒီမနေ့စီဇန်မှုကတော့ကျမနန္ဒာချက်ပါရှင
်ကျွန်တော်ကတော့ဝင်းမင်းပါမိုင်းအင်ဂျင်နိုင်တဲ့ဒီနေ့အထက်တန်းရောက်တဲ့တွေကိုအကျဉ်းချပေးသွားမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ American သမ္မတကရုရှားသမ္မတဟာသူ့ကိုမရှင်းနိုင်ဘူးလို့ထုတ်ပြောလိုက်ပါတယ်နယူးယောက်မှာတော့ရဲနှူးပြစ်သက်ခံရတဲ့အပေါ် American သမ္မတကရှုတ်ချလိုက်ပါတယ် Arab နယူးကိုစခဲ့တဲ့ Tunisia Democracy ခီးစဉ်နောက်ဆုံးအဆင့်သမ္မတရွေးကောက်ပွဲတွေစခဲ့ပါပြီဒီသတင်းတွေနဲ့အတူအခြားစိတ်ဝင်စားစရာသတင်းတွေကိုအကျဉ်းချပေးမှာပါမန္တနာချမ်းရေ
ဟုတ်ကဲ့ပါရှင်တရင်းတွေကြညာပြီးနားဆင်ရမယ့်ဆောင်းပါးတွေဒီမှာဆိုရင်တော့လူပေါင်း3000ချီတေဆုံးခဲ့ရတဲ့ဆူနာမီဘေးဆိုးကြီးကြုံခဲ့ရတာအခုဆိုရင်10စုနှစ်တခုရှိသွားခဲ့ပါပြီ။ဒါပေမဲ့လည်းကြံရည်သူမိသားစုတွေပျော့ပြတာကတော့
အလုံးလုံးတဲ့ချိန်တွေမှာဆိုတော့ကိုမေးပြောင်းသွားပါတော့။ဒါစားရမှာအိမ်မှာသူများခလေးလေးသွားလို့မိသားစုလေး
ဒီအကြောင်းနဲ့အတူဒီတစ်ပတ်ထုတ်လွှင့်ပေးမယ်မျှော်လင့်နှွေးထွေးငင်းငင်းရေးစီစဉ်မှာတော့ကရင်ပြည်နယ်ကငင်းငင်းရေးမျှော်လင့်တဲ့တွေကိုကြားချရမှာပါ။ဒါအပြင်ဒုတိယပိုင်းစီစဉ်မှာလည်းပုံမှန်ထုတ်လွှင့်နေကြမြန်မာပြည်ကပေးစာပြည်တွင်းသုံးသက်ချက်နဲ့တက်ကြီးစကားအစည်းအဝေးပြင်သောတာရှင်တွေအတွက်ဒီဇင်ဘာတိလက်ဆောင်ပေးသွားဖို့လည်းရှိပါသေးတယ်။ဒီအစည်းအဝေးတွေကိုလှည့်မပေးခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မတ်အင်ဂျင်နိုင်ကကြေညာပေးပါမယ်ရှင်
။ American သမ္မတဘရက်အိုဘားမားကရုရှားစီးပွားကျနေတာဟာရုရှားသမ္မတဗလာဒီမာပူတင်အနေနဲ့သူ့ကိုဒါမှမဟုတ် American နိုင်ငံကိုမရှင်နိုင်ဘူးဆိုတာပြလိုက်တာဖြစ်တယ်လို့ဆိုလိုက်ပါတယ်။CNN ရုပ်မြင်သံကြားနဲ့တနင်္ဂနွေနေ့အင်တာဗျူးလုပ်ရမှာသမ္မတဥပမာကသမ္မတပူတင်ဟာချက်ထိုးကျွမ်းကျင်သူဖြစ်ပြီးယူကရိန်းရေးမှာအမေရိကန်နဲ့နောက်နိုင်ငံတွေကိုနှာတပြားသာကစားသွားနိုင်ခဲ့တယ်လို့ပြောဆိုနေကြတာတွေကိုပယ်ချလိုက်ပြီးအခုလိုပြန်ပြောလိုက်တာဖြစ်ပါတယ်မစ္စတာဥပမာကဆက်ပြီးမစ္စတာပူတင်အနေနဲ့ရုရှားသွန်းငွေဖြိုလဲကျဆင်းမှုကြုံနေရပြီးဒါဟာကြီးမားတဲ့ဗန္ဒာရေးအခြေရိုက်မှုကြီးမားတဲ့စီးပွားရေးဆုပ်ယုပ်မှုဖြစ်တယ်လို့တုံတုံပြောဆိုလိုက်ပါတယ်အခုလိုရုရှားငွေကြေးချတိမှုကြုံရတာကရုရှားအစိုးရအနေနဲ့ဒီနှစ်စောပိုင်းမှာယူကရိန်းပိုင်ခရိုင်းမီးယားဒေသကိုရုရှားပိုင်နဲ့ထဲဆွဲသွင်းခဲ့တာကြောင့်အမေရိကန်နဲ့အနောက်နိုင်ငံတွေကရုရှားပေါ်စီးပွားရေးတံခါးပိတ်ဆို့မှုတွေလုပ်ပြီးမှဖြစ်လာတာပါရုရှားအနေနဲ့နိုင်ငံတကာရင်နံကျဆင်းမှုနိုင်ငံတကာရင်နံဈေးကျဆင်းမှုနဲ့ရုရှားငွေသုံးငွေရူဘယ်40ရာခိုင်နှုန်းကျဆင်းမှုတွေကြုံရပြီးနောက်စီးပွားလုံးဝထိုးချမှုကြုံလာဖို့အလားအလာရှိနေပေမဲ့မစ္စတာပူတင်ကတော့ခေါင်းမမာနဲ့ဆက်တင်းခံအန်တုနေစေဖြစ်ပါတယ်ခင်ဗျာ
ကျူဘာနိုင်ငံဂွာဒါနာဘိုစစ်အကျဉ်းထောင်ကိုပိတ်ပစ်ဖို့တူတက်နိုင်တာအလုံးကိုလှုပ်ဆောင်သွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်တနင်္ဂနွေနေ့ CNN နဲ့တွေ့ဆုံမေးမြန်းခဲ့မှာအခုလိုသမ္မတအိုဘားမားကပြောကြားခဲ့တာပါဒီအကျဉ်းထောင်ရှိနေသည့်ကမ္ဘာတစ်လွှားမှာအစွန်းရောက်တွေနဲ့ဂျီဟတ်လူလားသူတွေပေါ်လာနိုင်တယ်လို့လည်းပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့အဲ့ဒီအကျဉ်းစခန်းမှာအကျဉ်းသားတယောက်အတွက်ငွေဒေါ်လာတန်းနဲ့ချီသုံးစွဲနေရတယ်လို့ဒီလိုအကျဉ်းထောင်ထားရှိတာဟာအမေရိကန်ပြည်ထောင်စုရဲ့စံတန်ဘိုးတွေနဲ့လည်းကိုင်းနေမှုမရှိဘူးလို့သူကပြောပါတယ်။စနေနေ့ကတော့အဲ့ဒီမှာအမေရိကန်နိုင်ငံကဖမ်းဆီးထားတဲ့အာဖဂန်နစ္စတန်အကျဉ်းသား၄ယောက်ကိုဌာနေပြန်ပို့လိုက်ပြီလို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။အခုလွတ်ပေးလိုက်သူတွေဟာနောက်ကျောင်းအချက်လက်ရှင်းလင်းတဲ့သူတွေဖြစ်ပြီးသူတို့ကိုအခုလိုပြန်ပို့လိုက်တာဟာအာဖဂန်နစ္စတန်အစိုးရရဲ့သမ္မတအသစ်အက်ရှရက်ဂါနီကိုယုံကြည်မှုရှိတယ်ဆိုတဲ့အကြောင်းသက်သေပြတဲ့အနေနဲ့လည်းဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်ရှင်။
တူနီရှားနိုင်ငံသားတွေအနေနဲ့သူတို့နိုင်ငံဒီမိုကရေစီခီးလမ်းမှာအဓိကအမှတ်တိုင်တစ်ခုဖြစ်မဲ့သမ္မတရွေးကောက်ပွဲတွေအတွက်တနင်္ဂနွေနေ့မှာမဲပေးခဲ့ကြပါတယ်။အစာပိုင်းရလဒ်တွေကိုတော့တရားဝင်မထုတ်ဖော်သေးပါဘူး။ဒါပေမဲ့သမ္မတလောင်းဘဲဂျီကိတ်အဆပ်စီရဲ့အစ္စလာမ်ဆန့်ကျင်ရေးပါတီကတော့သူ့ပြိုင်ဘက်လက်ရှိဂျားဖြတ်သမ္မတမွန်ဆက်မာဇူဂီကိုအနိုင်ရအောင်ပွဲခံလိုက်ပြီလို့ကြေညာခဲ့ပါတယ်။အဆပ်စီရဲ့ရွေးကောက်ပွဲစီအုံးရေးမန်နေဂျာကအစာပိုင်းအထောက်အထားတွေအရအသက်88နှစ်ရှိပြီဖြစ်တဲ့ဝင်ကြီးအောင်ဖြစ်သူသူ့သမ္မတလောင်းအနိုင်ရနေတယ်လို့ဆိုလိုက်ပါတယ်။ဒါပေမဲ့လက်ရှိသမ္မတမာဇူကီရဲ့ရွေးကောက်ပွဲစီအုံးရေးမန်နေဂျာကတော့အခုလိုအနိုင်ရတယ်လို့ပြောတာကိုငင်းပယ်လိုက်ပြီးရွေးကောက်ပွဲရလဒ်ကတကယ်တမ်းကသူမသားကိုမသားသိပ်မကွာဘူးဖြစ်နေတယ်လို့ဆိုပါတယ်။အာရဗ်နေဦးလို့ခေါ်တဲ့ဒီမိုကရေစီလှုပ်ရှားမှုကိုစခဲ့တဲ့ဒီတူနီရှားနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုမှာ2011ခုနှစ်တုန်းကနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့သမ္မတဟောင်းဇိုင်းအယ်အဘီဒင်ဘန်အာလီကိုဖြုတ်ချခဲ့ပြီးကပြီးကြတဲ့ကဆိုရင်အခုရွေးကောက်ပွဲမဲပေးမှုဟာနောက်ဆုံးအဆင့်ဖြစ်တယ်လို့အများကသတ်မှတ်ထားပါတယ်။ တူနီရှားနိုင်ငံအနေနဲ့အခုလိုပထမဆုံးနိုင်ငံဖြစ်အာဏာရှင်ကိုဖျောက်ချခဲ့တာကြောင့်အခြားအာရဗ်နိုင်ငံတွေကပါအားချသွားစေပြီးဒီမိုကရေစီလှုပ်ရှားမှုတွေဒေသတွင်းကိုပြန့်နှံ့သွားခဲ့ပါတယ်ခင်ဗျာ
စနေနေ့ကနယူးယောက်မှာနေခင်းအချိန်မှာပဲတာဝန်ကျရဲနှစ်ဦးကိုရဲကားထဲထိုင်နေချိန်မှာအနီးကပ်ပစ်တတ်မှုဖြစ်ပွားခဲ့တာအတွက်အမေရိကန်သမ္မတဘရက်အိုဘားမားကပြစ်တင်ရှုံချလိုက်ပါတယ်အဲ့ဒီရဲရင်သူနှစ်ယောက်ဟာသူတို့ရဲ့မိသားစုတွေရှိရာနေအိမ်ကိုပြန်နိုင်တော့မှာမဟုတ်တယ်လို့ဒါဟာမတရားဘူးလို့ဟာဝိုင်ယီမှာအလားရဲ့အနားယူနေတဲ့သမ္မတကပြောကြားခဲ့ပါတယ်မစ္စတာအိုဘားမားကအခုလိုဖြစ်ပွားမှုအတွက်ဝန်ထဲကြောင့်နယူးယောက်ရဲမင်းကြီးဝီလျံဘရတန်ကိုတနင်္ဂနွေနေ့ကတယ်လီဖုန်းဆက်ပြောကြားခဲ့ပါတယ်တာဝန်ကျရဲနှစ်ယောက်ဖြစ်တဲ့ဝမ်ဂျိန်လျူးနဲ့ရာဖယ်ရာမိုးစ်တို့ဟာနယူးယောက်မြို့ဘရုတ်ကလင်းရပ်ကွက်ထဲမှာသူတို့ရဲ့ရဲကားထဲထိုင်နေတော့အသက်28နှစ်အရွယ်အစ်စမရီဘရစ်လင်ကသူတို့အနာလျှောက်လာပြီးတော့အနီးကပ်တနက်နဲ့ပြတ်တက်ခဲ့တာပါပြစ်ခတ်ပြီးတဲ့နောက်သူဟာအနာကယထာဘူတာယုံနဲ့ပြေးဝင်သွားပြီးသူ့ကိုယ်သူပြစ်ပြီးအဆုံးစီရင်ခဲ့တာဖြစ်ပါရဲ့ရှင
်ဘီအိုအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.3ညလိုင်းဒိုမီတာ48 kHz 6.85 နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရိုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Few American တန်ကတနင်္လာနေ့မနေ့ပိုင်းသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်။အီရတ်နိုင်ငံမှာတော့ကတ်လူမျိုးစုခေါင်းဆောင် Masoud Barzani ဟာ IS Islamic စစ်သွေးကြွတွေကိုတိုက်ထုတ်နိုင်ခဲ့တဲ့စင်ကြာတောင်ကိုသွားလည်ခဲ့ပါတယ်။အရင်ဒီစင်ကြာတောင်ကို IS Islam စစ်သွေးကြွတွေကထိန်းချုပ်ထားခဲ့တာကိုပြီးခဲ့တဲ့ရက်ပိုင်းကပဲကက်စစ်တီတော်တွေကပြန်လည်တိုက်ခိုက်သိမ်းယူနိုင်လိုက်တာပါ။အီရတ်နိုင်ငံရဲ့တဝက်တစ်ပြက်ကိုပိုင်အုပ်ချုပ်ရေးရတဲ့ကက်ဒေသသမ္မတဘာဆန်နီကကက်စစ်တီတွေအနေနဲ့ဒီတောင်ကိုသွားတဲ့လမ်းတွေအလုံးကိုထိန်းချုပ်ထားနိုင်ပြီးအရင်ထောင်နဲ့ချီတဲ့လူနည်းစုယာဇစ်ဒစ်တွေပြိမိနေတာကိုလည်းလွတ်မြောက်အောင်လုပ်ပေးနိုင်ခဲ့တယ်လို့ဆိုလိုက်ပါတယ်။ဒါအပြင်ကက်စစ်တီတွေရောက်နိုင်တဲ့နေရာအလုံးမှာ IS Islam စစ်သွေးကြတပ်တွေလုံးဝမနေနိုင်အောင်လုပ်ပြမှာဖြစ်တယ်လို့ဆိုလိုက်ပါတယ်။ဒါပေမဲ့ကက်အရာရှိတွေကတော့ IS စစ်သွေးကြအချင်းချင်းတွေရဲ့တစ်ခုခံတိုက်ခိုက်မှုတွေကိုတော့စင်ကြာမြို့မှာကက်စစ်တီတွေဆက်လက်ရင်ဆိုင်နေရဆဲဖြစ်တယ်လို့ဆိုပါတယ်။အမေရိကန်ဥဆောင်တဲ့လေကြိုင်းတိုက်ခိုက်မှုတွေလည်းတနင်္ဂနွေနေ့မှာဒီဒေသမှာဆက်ရှိနေခဲ့ပါတယ်ခင်ဗျာ။
အီဂျစ်နိုင်ငံမှာရှိတဲ့ပိတ်မိနေတဲ့ခီးသွားတွေအနေနဲ့ပါလက်စတိုင်းနယ်မြေပိုင်နက်ကိုပြန်သွားနိုင်အောင်ဂါဇာကမ်းမြောင်ဒေသနဲ့ကပ်နေတဲ့သူ့ရဲ့နယ်စပ်ဂိတ်ကိုအီဂျစ်အစိုးရကယာယီပြန်ပြီးဖွင့်ပေးခဲ့ပါတယ်။တနင်္ဂနွေနေ့နဲ့တနင်္လာနေ့နှစ်ရက်စလုံးမှာနယ်စပ်ဂိတ်နှစ်ဖက်စလုံးကိုဖွင့်ပေးထားမှာဖြစ်တယ်လို့အီဂျစ်အရာရှိတွေကပြောပါတယ်။ပိတ်မိနေတဲ့ခီးသွားတွေလူနာတွေနဲ့ဂါဇာကမ်းမြောင်ဒေသကိုသွားမဲ့လူသားချင်းဆိုင်ရာအကူအညီတွေအတွက်အခုလိုနယ်စပ်ဂိတ်တွေကိုဖွင့်လိုက်တာလို့ဆိုပါတယ်။ဂါဇာနဲ့အီဂျစ်နယ်စပ်မှာရှိတဲ့ Rafah ဒေသဟာတိကျမှာရှင် Rafah နယ်စပ်ဂိတ်ဟာအစ္စရေးတွေထိန်းချုပ်ထားခြင်းမရှိတဲ့ဂါဇာကမ်းမြောင်ကိုသွားဖို့တခုတည်းသောဂိတ်ပေါက်ဖြစ်ပါတယ်။ဒီဂိတ်ကိုပြီးခဲ့တဲ့အောက်တိုဘာလကအီဂျစ်စစ်သား30ကျော်တေဆုံးခဲ့တဲ့တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ပိတ်ထားခဲ့တာပါ။နိုဝင်ဘာလတုန်းကလည်းအီဂျစ်နိုင်ငံမှာပိတ်မိနေတဲ့ထောင်နဲ့ချီတဲ့ပါလက်စတိုင်းတွေကိုနေရက်ပြန်ဖို့ဒီဂိတ်ကိုခဏပြန်ပြီးအီဂျစ်အစိုးရကဖွင့်ပေးခဲ့ပါတယ်ရှင်။
ပါကစ္စတန်ဆိုရအနေနဲ့6နှစ်ကြာတည်တံ့ပေးမှုရာယူရဆိုင်ခဲ့ပြီးမှ IS Islam စစ်သွေးကြွားနောက်ထပ်လေးကိုကွပ်မြက်ခဲ့ပါတယ်။မကြာခင်ကတာလီဘန်တွေကကြောင်းတစ်ကြောင်းကိုဝန်တိုက်ခဲ့ပြီးလူပေါင်း150နီးပါးတေဆုံးခဲ့ရပြီးမှအခုလိုကွပ်မြက်မှုဖြစ်လာတာပါ။ဒီတည်တံ့ချခံခဲ့ရတဲ့အကျဉ်းသားလေးဦးဟာပါကစ္စတန်သမ္မတဟောင်းဘာဗက်စ်မူရှာရက်ကိုလှုပ်ချမ်းမှုကြံစည်မှုနဲ့အပြစ်ပေးခံရပြီးနိုင်ငံအရှေ့ပိုင်းမြို့တော်ကထောင်မှာတနင်္ဂနွေနေ့ကကြိုးပီးတက်ခံခဲ့ရတာပါ။ဒီတည်တံ့ခံရသူလေးဦးကတော့ဂူလမ်ဆာဝါ ရာရှစ်တူပီဆူဘီယာအမတ်နဲ့ရုရှားနိုင်ငံသားအခလတ်အမတ်တို့ဖြစ်ပါတယ်ဒီလှုပ်ရှားမှုမှာအပြစ်ရှိခဲ့တဲ့နောက်ထပ်နှုတ်ဖြစ်တဲ့ဒေါက်တာဥစမန်လို့နာမည်ကြီးတဲ့အကွေနဲ့အာရှက်မမုတ်တို့ကိုတော့တောက်ကြနေကဒီထောင်မှာပဲအလားတူကြိုးပေးတတ်ခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအော်ရီဂွန်ပြည်နယ်ကကြက်မွေးမြူရေးခြံတစ်ခုမှာကြက်ငှက်တုတ်ကွေးရောဂါဖြစ်ပွားခဲ့တာကြောင့်အမေရိကန်ရဲ့မွေးမြူရေးထုတ်ကုန်တွေကိုတင်သွင်းဖို့တောင်ကိုရီးယားနိုင်ငံကပိတ်ပင်ခဲ့ပါတယ်တနင်္ဂနွေနေ့ကထုတ်ပြန်တဲ့တောင်ကိုရီးယားစိုက်ပျိုးရေးဝန်ကြီးဌာနရဲ့ကြေညာချက်မှာအမေရိကန်ပြည်ထောင်စုစိုက်ပျိုးရေးဝန်ကြီးဌာနကနေ H5N8 အမျိုးအစားကြက်ငှက်တုတ်ကွေးရောဂါပိုးတွေ့ရှိချက်နဲ့ပတ်သက်တဲ့အစီရင်ခံစာကိုတရိတ်ဆန်ကျန်းမာရေးဆိုင်ရာကမ္ဘာအဖွဲ့အစည်းကိုကြာတာပတေးနေ့ကပေးပို့ခဲ့တယ်လို့ဖော်ပြထားပါတယ်။ဒီရောဂါပိုးကူးစက်မှုရှိမရှိစောင့်ကြည့်တဲ့ကာလရက်ပေါင်း22ရက်ကြာမြင့်မှာဖြစ်ပါတယ်။ တောင်ကိုရီးယားနိုင်ငံကိုယ်တိုင်လည်းငှက်တွေကနေကူးစက်တဲ့ကြက်ငှက်တုတ်ကွေးရောဂါကူးစက်မှုပပျောက်အောင်ကြိုးပမ်းဆောင်ရွက်နေစေဖြစ်ပါရဲ့ရှင
်
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မန်းရင်ချင်းနိုင်ငံကကြေညာပေးခဲ့တာဖြစ်ပါရဲ့ရှင်အခုပတ်စင်ကဏ္ဍတွေကိုမထုတ်လွှင့်ပေးခင်မှာသတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးလှည့်ပေးပါရစေလူပေါင်း2သိန်းကျော်သေဆုံးခဲ့တဲ့အိန္ဒိယသမုဒ္ဒရာဆူနာမီလိုင်းသဘာဝဘေးအန္တရာယ်စုကြီးပေါ်ပေါက်ခဲ့တာ10နှစ်ပြည့်ဖို့ရပ်ပိုင်းမဲ့လူပါတော့တယ်ဆူနာမီဆိုးဝါးဆုံးဒဏ်ခံခဲ့ရတဲ့ထိုင်းနိုင်ငံနောက်တောင်ပိုင်းမှာမြန်မာရွှေပြောင်းလူသမားများစုသေဆုံးခဲ့ကြပြီးအခုချိန်ထိကြံရစ်ခဲ့တဲ့မိသားစုဆွေမျိုးသားချင်းတွေဟာမေးပြောက်လို့မရနိုင်ကြဆဲရှိနေသေးပါဒီအကြောင်းကို AFP သတင်းကိုအခြေခံပြီးတော့မန်းရင်ချင်းနိုင်ငံဆက်ပြီးပြောပြပေးပါမယ်ရှင်
2004ခုနှစ်ဒီဇင်ဘာလ26ရက်နေ့မှာပေါ်ပေါက်ခဲ့တဲ့ဆူနာမီလှိုင်းဒဏ်ကြောင့်ထိုင်းအနောက်တောင်ပိုင်းမှာသေဆုံးခဲ့တဲ့မြန်မာရွှေပြောင်းအလုသမားဘယ်လောက်ရှိသလဲဆိုတာဘယ်သူမှအတိအကျမပြောနိုင်ကြသေးပါဘူး။သတင်းမီဒီယာအများစုကလည်းသူတို့တွေနဲ့ပတ်သက်လို့ဂရုတစိုက်ဖော်ပြတာမျိုးမရှိခဲ့ပါဘူး။အဲ့ဒီအချိန်ကအသက်30အရွယ်ပဲရှိတဲ့မိထေးရဲ့ရှိရသားအရွယ်သားငယ်နဲ့သားသမီးနှစ်ယောက်ပါဝင်သူ့မိခင်နဲ့သူတစ်ယောက်လည်းသေဆုံးခဲ့တာပါ။တနေ့အကြာမှာဖန်ငါခရိုင်ဗန်နန်ခန်းကံယိုရန်ရွာကလေးကိုပြန်လာပြီးငါးဖန်းလုပ်ငန်းမှာဝင်ရောက်လုပ်ကင်ခဲ့ပါတယ်။ဆူနာမီလှိုင်းကြီးဟာသူ့ရင်ခွင်မှာပိုက်ထားတဲ့ရက်သားအရွယ်သားငယ်ကိုဆွဲယူသွားခဲ့တဲ့ဖြစ်ရဆူကိုမမေ့နိုင်ပဲအခြားကလေးငယ်တွေကိုမြင်တိုင်းသတိရနေမိတယ်လို့မိထေးကပြောပါတယ
်။အလုံးလုံးတဲ့ချိတ်လေးမှဆိုတော့ကိုမေးပြောင်းသွားပါတော့။ဒါစားရမအိမ်မှာသူများကလေးလေးတော်လို့မြင်မိသားစုလေးတော်လို့မြင်ပြင်းဟိုဝန်နေတယ်အဲ့ဒီတို့မလည်းရှိရင်ဒီလိုပဲနေရမှာပေါ့နော်မိသားစုဆက်စုံလေးနဲ့ပေါ့အခုကတကွက်တပြားနေရဆိုတော့တတိယတော့တရမမေးလို့မရဘူးတက်ခဲ့မှာကျင်
းဆူနာမီလှိုင်းဒဏ်ကြောင့်မြန်မာရွှေပြောင်းအလုသမား2000ကျော်သေဆုံးခဲ့တယ်လို့အများကခန့်မှန်းခဲ့ကြပါတယ်အိန္ဒိယသမုဒ္ဒရာထဲမှာစပြီးဖြစ်ခဲ့တဲ့ဆူနာမီရေလိုင်းဟာလူအသေးအပြောက်အများဆုံးဖြစ်ခဲ့တဲ့သဘာဝဘေးအန္တရာယ်ကြီးဖြစ်ပါတယ်ဆူနာမီဖြစ်ပြီးနောက်အလောင်းတွေတဲကDNA စမ်းသပ်ချက်အရအရေအတွက်3000ကျော်ကိုပိုင်ရှင်တွေလက်ထဲပြန်ပေးနိုင်ခဲ့ပါတယ်။အဲ့ဒီအထဲမှာမိသေးရဲ့ပျောက်နေတဲ့ကလေး3ယောက်မပါဝင်ခဲ့ပါဘူ
း။အခုတည်းအလောင်းမတူရဲဆိုတော့တကယ်ပဲသူများလေးစီပဲရောင်းနေပါလား။အဲစောစားတဲ့သဘောပေါ့နော်ဒီမှာနေတာ။စောစားနေတဲ့လူတွေ။တနေ့ကျရင်ပေါ်လာအောင်မောင်းလားအဲ့လိုပေါ့နော်။အဲ့ဘာဖြစ်လို့ဒုက္ခတဲ့ကလေးပဲရှိရဲဆိုတော့အော်ကိုကလေးတွေပဲပါနေပါလား။အဲ့လိုပြင်းနေပေါ်စိတ်ထဲမှာအမတွားလို့မရဘူးတကယ်ပဲတွားလို့မရဒီနေ့မှာ
ဗန်နန်ခန်းရွာရဲ့လူဦးရေ 9,000 လောက်မှာတဝက်လောက်ဟာဆူနာမီလှိုင်းဒဏ်သင်ပြီးသေဆုံးခဲ့တယ်လို့ခန့်မှန်းခဲ့ကြပါတယ်အဲ့ဒီရွာမှာမိထင်းလူမြန်မာရွှေပြောင်းအလုပ်သမားတွေဟာတနေ့ကို10ဒေါ်လာနှုန်းနဲ့ငါးဖမ်းလုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်နေကြတာပါ2004ဒီဇင်ဘာလမှာဆူနာမီလှိုင်းရိုက်ခတ်ပြီးတဲ့နောက်မြန်မာအလုပ်သမား 2,500 ကျော်ကိုမြန်မာနိုင်ငံကိုပြန်ပြီးပို့ခဲ့တဲ့ထိုင်းအာဏာပိုင်တွေလို့ရကြောင်းတည်သွားတဲ့မိသားစုဝင်အလောင်းတွေကိုပြန်ယူဖို့အခက်အခဲတွေဖြစ်ခဲ့တယ်လို့မြန်မာရွှေပြောင်းအလုပ်သမားရေဆောင်ရွက်နေတဲ့ဦးထုချစ်ကပြောပြပါဗျ
။ Most of the migrant working on the fishery and
ပြန်ပို့ခံရတဲ့အလုပ်သမားအများစုရဲ့ဆွေမျိုးသားချင်းတွေဟာဒီဆူနာမီလှိုင်းကြောင့်တည်သွားကြတာပါ။ဒါပေမဲ့ဒီအလောင်းတွေပြန်ရဖို့အတွက်သူတို့ဟာထိုင်းကိုပြန်မလာခြင်းကြဘူးဗျ။
ဖန်ငါခရိုင်တခုထဲမှာမြန်မာရွှေပြောင်းအလုပ်သမား1000ကျော်လောက်သေဆုံးခဲ့တယ်လို့ခန့်မှန်းထားကြောင်းဦးထုချစ်ကပြောပါတယ်။ဒါပေမဲ့ HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကတော့ဆူနာမီဒဏ်ခံရတဲ့ထိုင်းနိုင်ငံကခရိုင်6ခုမှာမြန်မာအလုပ်သမား2000လောက်သေဆုံးခဲ့တယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီရွာနဲ့မနီမဝေးကဗန်မောင်းတင်းကျိုက်မှာတော့ပိုင်ရှင်မဲ့အလောင်း400နီးပါးမြုပ်နှံထားပါတယ်။ DNA စစ်ဆေးလို့မရသေးတဲ့အတွက်အများစုဟာမြန်မာတွေလို့ထင်ကြေးပြီးပြောဆိုနေကြပါတယ်ရှင်
။မိုင်းဂျင်နိုင်ပြောပြခဲ့တာဖြစ်ပါတယ်ရှင်။အခုပတ်စင်ကဏ္ဍတွေကိုလှည့်ပေးပါရစေ။အရင်ဆုံးတော့ VOA သတင်းတော်ကိုအောင်ရဲမောင်မောင်တာဝန်ယူတင်ဆက်ပေးနေတဲ့မျော်လင့်နှွေးထွေးငြိမ်းချမ်းရေးအစီအစဉ်ကိုနားဆင်ကြမှာပါရှင်။
မင်္ဂလာပါခင်ဗျာမျော်လင့်နေထွေးခြင်းရဲ့အစီအစဉ်ကနေကြိုဆိုပါရစေကျွန်တော်ကတော့အောင်ရဲမောင်ပါ နက်ခိုင်တိုက်ပွဲတွေမြင်နိုင်သေးတဲ့မြန်မာနိုင်ငံရဲ့အတွင်းကူးပြောင်းရေးကာလမှာညီညာရေးကိုမျှော်လင့်နေကြတဲ့တိုင်းသားပြည်သူတွေရဲ့နေအိမ်ပေါ်ရည်နဲ့ညီညာရေးကြဘလို့ဆက်နွယ်မှုရှိနေလဲဆိုတာကိုသူတို့ကိုယ်တိုင်ပြောပြထားတဲ့ဘဝစကားတွေကနေနားဆင်ကြရမှာဖြစ်ပါတယ်။ကျွန်တော်နဲ့တူဒီတစ်ပတ်တင်ဆက်မဲ့သူကတော့မဝင့်တင်စာကျော်ဖြစ်ပါတယ်
။ကျမဝင့်တင်စာကျော်ပါ။ကိုအောင်ရဲရီဒီတစ်ပတ်တော့ကရင်ပြည်နယ်ကိုရွေးချယ်ခြင်းနဲ့ညီညာရေးနဲ့ပတ်သက်ရင်ကရင်ပြည်နယ်ကပြည်သူတွေရဲ့အခြေအနေကလည်းထူးခြားတာတွေအများကြီးရှိနေတယ်လေ
။ဟုတ်တယ်မဝင့်ရီ။ကရင်ပြည်နယ်ထဲမှာအဓိကတိုင်းဒေသနဲ့နိုင်ငံအဖွဲ့လို့ပြောနိုင်တဲ့ KNU ကအစိုးရတက်တက်လာပြီးတဲ့နောက်တမရတို့တက်ချို့တို့နဲ့မကြာခဏထိတွေ့ဆက်ဆံမှုတွေရှိသလိုတိုက်ပွဲတွေမရှိသလောက်နှဲပါလာတဲ့ကရင်ပြည်နယ်ရဲ့အခြေအနေတွေကိုကျွန်တော်တို့သွားကြည့်ရအောင်လားဗျာ။ကရင်ပြည်နယ်ဖန်မြို့ကိုရောက်ပြီးဆိုတာနဲ့ထင်ရှားတဲ့အမှတ်အသားကိုပြပါဆိုရင်ဇွဲကပင်တောင်ရင်ဒေါနာတောင်တွင်းနေရတဲ့တန်လီမြကြီးကိုပြရမှာပါ။
ဝင်းကတန်လွင်မြစ်ကိုတိတ်ရောက်ဖူးချင်ခဲ့တာကိုအောင်ရဲ့ဟောခုတော့တန်လွင်မြစ်ရဲ့မြစ်ကမာဘေးကိုရောက်နေကြပြီနော်အခုရောက်နေတဲ့ဖအံမျိုးဖက်ချမ်းကနေကြည့်လိုက်ရင်ဆက်လေလေးတွေခုမောင်းနေတာကိုတွေ့ရသလိုတန်လွင်မြစ်ရဲ့တခြားတစ်ဖက်မှာတော့ဆင်းဆူအုံမိုင်းနေတဲ့တောင်တန်းကြီးတွေရွှေရောင်တောက်နေတဲ့ဈေးတီတွေကိုလည်းလှမ်းမြင်နေရတယ
်ဒါပြီးရင်တော့ကျွန်တော်တို့စစ်ပွဲတွေကြာကြာဆုံးခဲ့တဲ့တက်မတော်သားရာရှိတူရဲ့မိဘတွေနဲ့သွားတွေ့ကြမှာနော
်ဟုတ်တယ်ဒီကနေအဲ့ဒီကိုကားနဲ့သွားမယ်ဆိုရင်10မိနစ်လောက်တော့သွားရတယ်ကိုအောင်ရဲ့
ဟုတ်တယ်ဗျာကျွန်တော်တို့အဲ့ဒီကိုမြင်မြင်ရောက်ပြီးတော့သူတို့နဲ့တွေ့ကျင်လာပြီဗျာ
သွားကြတာပေါ့ကိုအောင်ရဲ့ရေ
ပြည်ရင်းလက်နက်ကင်ပြိပခတွေအထွတ်ထိပ်လို့ဆိုနိုင်တဲ့1990ကာလအထိတိုက်ပွဲအပြင်းထန်ဆုံးပြည်နယ်တွေထဲမှာကင်းပြည်နယ်ပါခဲ့တာပါလက်နက်ကင်တိုက်ပွဲကြီးတွေအကြီးအကျယ်ဖြစ်ခဲ့တယ်လို့တပ်မတော်စစ်ကြောင်းတွေနဲ့ကင်းရင်လက်နက်ကင်အင်အားစုစစ်ကြောင်းတွေထိတ်တက်ရင်ဆိုင်တိုက်ပွဲဖြစ်ခဲ့တာကလည်းအချိန်ပေါင်းထောင်နဲ့ချီပြီးတော့ရှိခဲ့ပါတယ
်အဲ့ဒီလိုတိုက်ပွဲတွေကြောင့်အစိုးရစစ်တပ်တွေကတပ်မတော်သားတွေအများပြားကြာဆုံးခဲ့တယ်လို့ကင်းရင်လက်နက်ကင်ဖွဲ့စည်းတွေဘက်ကလည်းအရာရှိတွေရဲဘော်တွေအများဆုံးကြာဆုံးခဲ့တာနော်
ဆိုရဘကကြတ်ဆုံးခဲ့တဲ့သူတွေထဲမှာအဖိုးဦးစောလာကြီးနဲ့အဖွားဒေါ်စန်းကြီးတို့ရဲ့သားဘိုကြီးတင်လည်းပါခဲ့တာပေါ့
တင်းကျော်ဖိနေအေးမနဲ့သူများအကြောင်းလာကြားတယ်ဟောနေသားကြာသွားတော့ဘောနော်ဟောအဖွားတော့မယုံဘောနော်ဒါအဖွားတော့မယုံလေတမလေးစတိတမဟိတိုင်းနေတယ်ဟုတ်ပါတယ်ကြာသွားသူတို့ထိတာနှစ်ယောက်တည်းသူတို့နှစ်ပွင့်ရင်တူတူပါလေဘူတန်းနဲ့တရားသူတရားဘောနော်အဖွားသားကထိတာနဲ့တတိမရတော့တို့ပြောပြရမှာနော
်အဲ့ဒီချိန်တုန်းကတားဖြစ်သူရှည်တဲ့မထွက်ခင်ဆိုကင်းပြီနဲ့ဖန်ရမြို့ထဲမှာပဲနေထိုင်နေမိဘတွေစီကိုလာပြီးတော့နှုတ်ဆက်လေးရှိတယ်လို့လည်းအဖွားတော်ဆန်းကြီးကပြောပါတယ်အဲ့လိုနှုတ်ဆက်တိုင်းလဲရှည်တဲ့ထွက်မဲ့တားကိုအမြဲလိုလိုစိတ်ပူရတယ်လို့လည
်းသူရှည်တဲ့သွားမယ်ဆိုသူလာနှုတ်ဆက်ရတယ်ကိုစိတ်ပူတော့ဘာနော်စိတ်ပူသူ့ကိုပြောပြရတော့ဘာနော်ဒါတတိထားအစအစအရာသူအဲ့လိုမျိုးဟိုမှားလိုက်တော့ဘာနော
်ဒါပေမဲ့လည်းအဖွားမလို့ကျဆုံးနေ့တနေ့ကိုရောက်ခဲ့တယ်လို့ပဲပြောရမှာပါလက်ရှိအချိန်ကာလမှာတော့အဖွားတော်ဆန်းကြီးအနေနဲ့ပြည်တွင်းညီညွတ်ရေးဖော်ဆောင်နေတဲ့သတင်းတွေကိုကြားကြားနေရပြီးတော့စစ်တပ်နဲ့ကရင်လက်နက်ကိုင်တပ်ဖွဲ့တွေကြားညီညွတ်ရေးလက်မှတ်ထိုးတာတွေအပြစ်ရဲ့ဆဲရွေးတွေတစ်ဖက်နဲ့တစ်ဖက်လုပ်ပြီးတော့တိုက်ပွဲတွေပြန်မဖြစ်တော့တာကိုလည်းဒီဒေသထဲမှာတွေ့လာရတယ်လို့ပြောပါတယ်။ဒါကြောင့်တပ်မတော်သားမိခင်တူအနေနဲ့ရောတားသည့်မိခင်တူရဲ့ခန်းစားချက်နဲ့ပါနှိုင်းရှင်ပြီးတော့ဘယ်တပ်မတော်သားတွေကိုမှထပ်ပြီးတော့ကြာဆုံးတာမျိုးမလုပ်လာတော့ဘဲပြည်တွင်းညီညွတ်ရေးအမြင်ရချင်တယ်လို့သူ့ရဲ့အိမ်မက်တွေကိုအခုလိုဖွင့်ဟပါတယ်
။ညီချမ်းရေးရဝိုင်းရင်တော့ကောင်းပါပဲလို့အခုလူကြီးရဲ့အဲ့လိုမျိုးခေါ်ပြတော့ငင်းချမ်းရင်ညှိရဆိုတာအောင်မြင်ပါစေလို့ဆုတောင်းတော့ပါတော့အဲ့လိုမျိုးအောင်မြင်သွားလို့ရှိရင်ဘာဖြစ်တော့အဖွားတော့တော့ကအဲ့လိုမျိုးဖြစ်ခဲ့တယ်ဟောဥစားညှိခင်းနေမဖြစ်ရတော့ဘောတော့အဲ့လိုမျိုးဟောဆုတောင်းတယ်အများကြီးပဲ
ကိုအောင်ရဲ့မိခင်တူရဲ့ငင်းချမ်းရင်မျောလင်းချက်ကိုတော့ကြားခဲ့ရပြီနော်ဒါနဲ့ဘိုကြီးတင်ရဲ့မိဘတွေကဗမာတိုင်းသားတွေပဲလား
လွန်ခဲ့တဲ့26နှစ်ကကြာဆုံးသွားခဲ့တဲ့ဘိုကြီးတင်ရဲ့မိခင်နဲ့ဖခင်ဖြစ်တဲ့အဖိုးဦးစောလာကြီးနဲ့အဖွားတော်ဆန်းကြီးတို့ဟာမလူမျိုးတွေနဲ့ကင်းလူမျိုးတွေပေါ့မဝင်ရဲ့ပြည်တော်သူမြန်မာနိုင်ငံသားတွေပါပဲဗျာကဲမဝင်ရေမဝင်ကရောကင်းပြည်နယ်ထဲမှာဘသူနဲ့သွားတွေ့ဖို့ရှိသေးလဲဗျာ
ဟုတ်ကဲ့ကိုအောင်ရဲကလက်နက်ကန်တိုက်ပွဲတွေကြားမှာကြာဆုံးသွားတဲ့စစ်တပ်ဘက်ကမိသားစုဝင်တွေနဲ့သွားတွေ့ထားတာဆိုတော့ညီမကလည်းလက်နက်ကန်အဖွဲ့ထဲမှာကြာဆုံးသွားတဲ့ចောင်းသားတက်မတော် ABSTF ရဲ့ရဲဘော်ကိုရဲအကြောင်းပြောပြမယ်လေသူကလည်းတိုက်ပွဲတွေကြားမှာကြောက်ဆုံသွားခဲ့တာကြောက်ဆုံသွားခဲ့တဲ့ကိုရဲရဲအမမတ်တန်လွင်စီကိုဖအံမြို့တွေကနေဆိုင်ကယ်နဲ့သွားမယ်ဆိုရင်15မိနစ်လောက်သွားရတယ်လေသူတို့အိမ်နဲ့မလက်မကတ်မှာဆိုရင်မူလာတန်းကျောင်းတစ်ကျောင်းရှိတယ်ကလေးတွေကျောင်းစင်ချင်းဖြစ်လို့ကစားနေတာကိုတွေ့နေရတာလေအခုဆိုတိုက်ပွဲတွေသိမဖြစ်တော့လို့ကလေးတွေရဲ့ကျောင်းပညာရေးဟာကရင်ပြည်နယ်ထဲမှာတိတ်ပြီးအခက်အခဲမရှိတော့တာကြောင့်အစိုးရကျောင်းတွေမှာကျောင်းသားလေးတွေပျော်ပျော်ရွှင်ရွှင်ကျောင်းတက်နေနိုင်တာကိုတွေ့နေရပြီလေ။ကဲပြောရင်းဆိုရင်ကိုရဲရဲ့အမအိမ်ကိုရောက်လာပါပြီ။အမရေကျမတို့ဝင်ခဲ့မယ်နော်။အဒီမကိုရဲကလည်းနဲ့ကင်ဖွဲတဲ့ကိုဘလို့ဝင်ပြစ်သွားတာလဲ
။ဟိုစာကျောင်းသားချင်းချင်းတော့ဟိုချိတ်ဆက်ရှိကြနေနေတူလေ။အဲ့လိုလှုပ်ရှားတဲ့ခါကျတော့လေသူက အဲ့ဒီလှုပ်ရှားမှုတွေမှာပါတာပေါ့နော်ဆန္ဒပြတာတို့ပါတို့အော်တာတို့ဟစ်တာတို့အဲ့ဒါလူလူနဲ့အဲ့ဒါသူပါတယ်သူလည်းသူဖန်မျိုးတွေမှာသူတို့လှည့်နေတာလေရှိတယ်အဲ့လိုမျိုးဖြစ်နေရင်လည်းမှာသူ့ကိုလိုက်ဖန်တာတွေကစတိုင်းစတိုင်းဖြစ်လာတဲ့ခါကျတော့သူကမနေရဲတော့ဒါပါမှအကြီးတဲ့ကျွန်တော်နေလို့မဖြစ်တော့ဘူးရက်အဲ့ဒါကျွန်တော်ထွက်တော့မယ်ပေါ့နော်သူကအဲ့လိုပြောတာဟဲ့နေဖြစ လို့သွားလို့ရှိရင်ကန်းကောင်းသွားပါတော့အန်ဒီလေကိုကလည်းဝန်နှမ်းမဲဆိုတော့လေသူ့ပတ်စံလည်းဘလောက်မပေးနိုင်ဘူးသူ့တရလားမသိဘူးအဲ့ဒါပဲပေးလိုက်နိုင်တယ်အေးကန်းကောင်းသွားနော်လို့အဲသူ့ပြောတော့အဲ့ဒီအချိန်နဲ့သူထွက်သွားလိုက်တာ
ကိုရဲ့ကြဆုံးသွားပြီလို့တိတိချင်းမာရောဟိုအမဘလူခန်းစားရလဲ
ဟုတ်စားလို့စစ်ကြောင်းသွားပြီးတော့ပြန်လာတယ်တဲ့ကြားတာနော်အန်ဒီကြားဖို့ပေါ့နော်တေချာတော့မသိဘူးအဲပြန်လာတဲ့အခါမှာသူစားကြတောက်ကြမယ်ပေါ့နော်ချက်ပြုတ်နေတဲ့အချိန်မှာပဲသူတို့ဟိုကနေမချုံခုတိုက်ပြီးခံလိုက်ရတော့သူတို့ပဲအရှိဆုံးမှာအဲကြသွားတယ်လေအဲ့ဒါမျိုးပြောတန်ကြတယ်ဝန်နှန်းဘွားဖြစ်တော့ကို့ရင်ထဲမှာတော့ကြိတ်ပြီးတော့ခံစားနေရတယ်ဒါပေမဲ့လို့ပြောလို့ပြောမရဘူးဘယ်သူမှလည်းမတိုင်မြင်ရဘူးအဲ့လိုအခြေအနေမျိုးရောက်နေတယ်ကြောက်နေရတာပေါ့အကုန်လုံးအကယ်၍မှတိုင်မြင်လိုက်မိတယ်မေးလိုက်မိတယ်ဆိုလို့ရှိရင်အဲ့ဒီလိုစပါတော့အရေးကြီးလှုပ်ရှားတဲ့လူတွေနဲ့အဆက်အစပ်ရှိတယ်ဆိုတော့ကိုယ်ဝန်ထမ်းလည်းပြုတ်မယ်လေအဲ့ကကြရင်စာဝတ်နေရေးလည်းခက်ခဲဖြစ်မှာဆိုတော့ကိုယ့်ကိုယ်တအုံနည်းနည်းပဲနေနေရတယ်ဒါမဲ့လို့လက်မေးတာတော့ရှိသေးတယ
်ဟိုလက်နက်ကန်တိုက်ပွဲတွေကြားမှာအမားရဲမောင်ကြောက်ဆုံးသွားပြီဆိုတော့ဟိုလက်ရှိချိန်မှာလည်းငင်းချမ်းရေးလုပ်ငန်းတွေကိုလုပ်နေကြပြီလို့လည်းသိရပြီပေါ့နော်ဒါမဲ့အမားရဲဟိုငင်းချမ်းရေးမျှော်လင့်ချက်ကိုလည်းပြောပြပေးပါဦး
ဘလောက်ထိမျောလင့်ထားတယ်လဲပြောတော့အများကြီးမျောလင့်တာပေါ့ငြိမ်းချမ်းရေးကြမှာလဲဟိုစာဝတ်နေရေးဥစားပေါ့လူမှုရေးစာဝတ်နေရေးစီးပွားရေးစသဖြင့်ပေါ့နော်အားလုံးလူမှုဒုက္ခပေါင်းနေရခင်ပါလေအခုမငြိမ်းချမ်းမှုဆိုကြီးလန်းတာစားနေဘယ်နေ့ဘာဖြစ်မလဲဘယ်နေ့ဘာဖြစ်မလဲဆိုတော့စိတ်တော်ကအမြဲရောက်နေတာ
ဒါကတော့လက်နက်ကန်တိုက်ပွဲတွေပြင်းထန်ဆုံးဖြစ်ခဲ့တဲ့ကရင်ပြည်နယ်ထဲမှာအသက်ဆုံးသွားခဲ့ရတဲ့ APSDF ရဲဘော်ကိုရဲအဖြစ်ပါကိုအောင်ရဲရဲ့
ညီညာရေးမရှိခင်ညီနောင်တိုင်းသားချင်းချင်းတိုက်ကြတဲ့စစ်ပွဲတွေမှာအသက်ပေးခဲ့ရတဲ့တပ်မတော်ဘက်ကဗိုလ်ကြီးတွေနဲ့ကရင်ပြည်နယ်ထဲက APSDF ရဲဘော်ကိုရဲတို့လိုမျိုးနှစ်ဖက်အဖွဲ့တွေထဲမှာအကြဆုံးတွေလည်းအရေးအတွက်တော်များများအတိတ်ကာလတွေတုန်းကရှိခဲ့မှာပဲနော
်ဟုတ်တယ်ကိုအောင်ရဲရဲ့ဒါကြောင့်လဲပြည်တွင်းငြိမ်းချမ်းရေးအမြန်ရဖို့တနိုင်ငံလုံးကြီးဖောက်တာတွေအပြစ်ခတ်တွေရကြဖို့အင်အားစုအသီးသီးကတိုက်တွန်းနေကြတာပေါ့အခုကလက်နက်နဲ့ဖြည့်ရှင်းရမယ့်လမ်းစဉ်မကောင်းမှုဆိုတာတော့သိလာကြပါပြီ
ဟုတ်တယ်ဒါပေမဲ့မြန်မာပြည်မှာကြီးဖောက်တာတော့မရနိုင်သေးဘူးဗျာပြစ်ခတ်မှုတွေကြားတေချင်မှုတွေပျက်စီးဆုံးရှုံးမှုတွေမရှိတော့အောင်ပြည်သူတွေနဲ့ရက်ဖက်အဖွဲ့အစည်းတွေအနုပညာရှင်တွေကလည်းစစ်ပွဲတွေရက်သွောင်းအောင်သူတို့ဆွမ်းတလောက်စောင့်နေကြတာကိုလည်းအခုနောက်ပိုင်းဒီဘက်နှစ်တွေမှာတွေ့လာရတယ်ကဲမဝင့်ကိုကျွန်တော်ကဗီယက်နမ်စစ်ပွဲကာလတုန်းကစစ်ပွဲကိုနာကျီလို့ရေးသားခဲ့ပြီးတော့ဒီတချင်းဟာလက်ရှိမြန်မာပြည်ရဲ့ပြည်ရင်းကြီးနဲ့လည်းတိုက်ဆိုင်မှုရှိနေတယ်ဆိုတော့တချင်းလေးတစ်ပိုက်ကိုကျွန်တော်ဖွင့်ပြမယ်တချင်းရဲ့နာမည်ကတော့နောက်ဆုံးအိမ်မက်တဲ့စစ်ပွဲတွေအမြန်ရက်ဖို့ဒီညရဲ့အတွက်တအားသေးရဲ့အမှုပညာနဲ့လှုပ်ရှားနေတဲ့ပန်းရည်လန်အဖွဲ့ကဥယျာဉ်တွေကိုရိုင်းဂီတာတီးပြီးတော့ဆိုပြထားတယ်လေးဆိုပြသွားခဲ့တဲ့ဥယျာဉ်လွင်ရဲ့ပြည်တွင်းကြီးရိုင်းနဲ့ပတ်သက်တဲ့မျှော်လင့်ချက်တချို့ကိုလည်းနားထောင်ကြည့်ပါဦး
။ဒီတော့ကတော့လက်နဲ့နဲ့ပဲပြန်ပြီးတော့လုံတော့ပုံပြီးမငင်းညာမှုဆိုတာကိုအထင်ရှားဖြစ်လာတယ်။မြစ်တာနဲ့သွားမှပဲရမယ်ဆိုတော့ကျွန်တော်တွေးလိုက်တယ်။အဲ့တော့ဒီစစ်ငင်းချမ်းရေးအတွက်ကျွန်တော်အမြင်ကတော့မြစ်တာတက်လို့ရတယ်။အခုဒီပြောနေကြတယ်အခုအထူးသဖြင့်ပရိုက်တာလုပ်နေကြတယ်ဆိုတော့ကျွန်တော်ငင်းချမ်းရေးလိုချင်တယ်ဆိုတဲ့အကြောင်းကိုပူတည်သွားတာပဲအဖွဲ့
ကိုအောင်ရဲကမြစည်းမလိုင်းကဥယဲလွင်ရဲ့ငင်းချမ်းရေးလှုပ်ရှားမှုကိုပြောပြလာတော့ညီမကလည်းကရင်လူမျိုးတဲကငင်းချမ်းရေးနဲ့ပတ်သက်ပြီးတချင်းတွေရေးနေတဲ့တရေးဆရာဦးစိုးချစ်တန်းရဲ့ပြည်တွင်းငင်းချမ်းရေးအိမ်မက်တချို့ကိုသူပြောပြထားတာလေးတွေနားထောင်ကြည့်စေချင်တယ်
။မငင်းချတဲ့ဒီကဆိုတာဘယ်လိုမှတိုးတက်မှုဆိုတာမရှိဘူး။တိုးတက်စေချင်ရင်တော့နင်ငင်းချမ်းမှာပဲတိုးတက်မှာ ဆိုတော့ကအခုနှစ်ကာလမြောက်များစွာကြာခဲ့ပါပြီတိုင်နေခိုက်နေကြရတာဒါနောက်ဆုံးဒီကြည်ပျက်စီးတာကကိုတိုင်ရင်သားတွေပဲ
နှစ်ပေါင်း60ကျော်လက်နက်ကင်ဒေါ်လာခဲ့တဲ့ကရင်လက်နက်ကင်ဖွဲ့ကြီးတစ်ခုဖြစ်တဲ့ KNU ကရင်မြို့သားစည်းရုံးနဲ့အစိုးရအကြားပြောင်းစင်လက်မှတ်ရထိုးခဲ့တာဆိုရင်နှစ်နှစ်နီးပါးရှိခဲ့ပါပြီ။ဒီကြားထဲမှာ KNU နဲ့အစိုးရစစ်တပ်အကြားတိုက်ပွဲတွေပြန်မဖြစ်တော့တာကိုလည်းသတိထားမိပါရယ်
။ကရင်ပြည်နယ်ထဲမှာပဲနောက်ထပ်လက်နက်ကန်တပ်ဖွဲ့တစ်ခုဖြစ်တဲ့ DKBA နဲ့လည်းပြည်ထောင်စုစစ်လက်မှတ်ထိုးထားသလို KNU, KNL ငြိမ်းချမ်းရေးကောင်စီဖွဲ့နဲ့လည်းပြည်နယ်အစ်စ်လက်မှတ်ထိုးထားတာတွေရှိပါရယ်
။ကဲမဝင်ရေတိုင်းရင်းသားဒေသတွေကငြိမ်းချမ်းရေးမျှော်လင့်နေကြသလိုမြေပြတ်မှာရှိတဲ့မြန်မာတိုင်းရင်းသားတွေကလည်းငြိမ်းချမ်းရေးအိမ်မက်တွေမျှော်လင့်ချက်တွေရှိနေတယ်ဆိုတာကိုကျွန်တော်တို့မြင်တွေ့ခဲ့ရပြီနော်။သောတာရှင်များခင်ဗျာပြီးခဲ့တဲ့နိုဝင်ဘာလနဲ့ဒီဇင်ဘာလတွေအတွင်းမှာကျွန်တော်တို့အတူငញ្ញိုင်းသတင်းတွေကိုစိတ်ဝင်စားတဲ့မြန်မာလူငယ်သတင်းသမားတွေစုပေါင်းပြီးတော့တိုင်းရင်းသားဒေသတွေကိုကွင်းဆင်းလေ့လာပြီးမျော်လင့်နေထွေးငញ្ញိုင်းအစီအစဉ်ကနေတစ်ဆင့်တိုင်းရင်းသားပြည်သူတွေရဲ့ငញ្ញိုင်းမျော်လင့်ချက်စကားသံတွေကိုတင်ဆက်ပေးခဲ့တာပါဒီအစီအစဉ်ကို Internet News ပတ်မိုးကူညီမှုနဲ့တင်ဆက်ခဲ့တာလည်းဖြစ်ပါတယ်နောက်အခါခွင့်သိရင်လည်းပြည်တွင်းငញ្ញိုင်းနဲ့ပတ်သက်ပြီးတော့အစီအစဉ်တွေကိုစတိုက်ထုတ်လင့်ပေးသွားမယ်လို့ပြောကြရင်လည်းမျော်လင့်နေထွေးငញ្ញိုင်းအစီအစဉ်ကိုဒီမှာပဲကျင်းပပါရစေလားခင်ဗျာ
VOA သတင်းတော်ကိုအောင်ရဲမောင်မောင်တာဝန်ယူတင်ဆက်ထားတဲ့မျော်လင့်နှွေးထွေးညဉ့်ညံ့ရေးအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကနေတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာမှာအခုသောတာရှင်တွေအတွက် Destiny Chan ရဲ့ 8 Days of Christmas ကိုတေးလက်ဆောင်ပေးပါရစေရှင်
You know Christmas was made for the children. Destiny's Child. G Christmas. Destiny's Child. Christmas, my baby gave to me a pair of Chloe shades and a diamond belly ring. On the seventh day of Christmas, my baby gave to me a nice back rub in it, massage my feet. On the sixth day of Christmas, my baby gave to me a crop jacket with dirty denim jeans. On the fifth day of Christmas, my baby gave to me the point that he wrote for me. Feeling that it felt so good, he makes me feel so in love, 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 love. If he only knew what he does to me, my man, my man, my baby. Oh, it makes me feel so good. I'm so in la 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 love. How I love him for his generosity. My man, my man, my baby.
Doesn't it feel like Christmas?
It feels lovely.
Doesn't it feel like Christmas?
It feels so lovely. Christmas, my baby gave to me a candlelit dinner just for me and my honey. On the third day of Christmas, my baby gave to me a gift certificate to get my favorite CDs. On the second day of Christmas, my baby gave to me the keys to a CLK Mercedes. On the first day of Christmas, my baby gave to me quality T.I.M.E.
Feeling that it feels so good, he makes me feel so in love, 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 love. If he only knew what he does to me, my man, my baby.
Oh, it makes me feel so good.
နေ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြာခင်တင်ဆက်သွားမယ့်ဒုတိယပိုင်းစီစဉ်မှာတော့မြန်မာပြည်ကပေးစာများစီစဉ်အပအဝင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးပြောတာဘာအဓိပ္ပာယ်တက်ရောက်တယ်လဲဆိုတဲ့ပြည်တွင်းသုံးသပ်ချက်နဲ့တက်ကြီးစကားအစီစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့ဒီဇင်ဘာလ22ရက်တနင်္လာနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်အခုဆက်ပြီး9နာရီထိလိုင်းနိုမီတာ32 40 50အပြင်လိုင်းလက်မီတာ190ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်စီစဉ်တွေထဲမှာဆိုရင်တော့အရင်ဆုံးနားဆင်ကြရမှာကသောတာရှင်တွေရေးသားပေးပို့လာကြတဲ့စာတွေကိုပြန်ကြားပေးမယ်မြန်မာပြည်ကပေးစာများကဏ္ဍနဲ့အတူပြည်တွင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ဒီနောက်မှာတော့
တခါကဝင်းဖေဟာဗာကြီးတယောက်ဖြစ်တဲ့ဦးထိန်ညွန့်စီမှာရောက်နေပါလေအဲ့ဒီအချိန်မှာပဲဗာကြီးညွန့်ရဲ့ဧည့်သည်တဦးဟာ
ဆရာဦးဝင်းဖေပြောပြမယ်တက်ကြီးစကားအစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်အခုပြောသွားခဲ့တဲ့အစီအစဉ်တွေထဲကမှအရင်ဆုံးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်မဲအေးတနာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
ရှင်ဖီယိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အရင်ဦးဆုံးတော့ဖီယိုကိုအမြဲတမ်းနားထောင်ပြစ်ပါတယ်လို့ရေးလာတဲ့သောရရှင်ကျော်ဆန်းထေးရဲ့စာကိုပြောချင်ပါတယ်။သူကတခါမှစာမရေးဘူးပါဘူးတဲ့။အခုစာလေးရောက်လာရင်လည်းအီးမေးလ်ပြန်ပို့ပေးစီချင်ပါတယ်။ဒီလိုမျိုးပို့လို့ရောက်တယ်ဆိုရင်ပို့ပေးပါတဲ့ဘလို့အချက်လက်တွေပါမှစာပြန်ကြားပေးမယ်လဲဆိုတာလည်းသိချင်ပါတယ်ဆိုပြီးတော့ရေးလာတာပါဟုတ်ကဲ့ပါရှင်ကျမတို့ VOA ကနေသောရရှင်နေစီကိုလေးလိုင်းကပဲစာပြန်ကြားပါရနော်ဘလို့အကြောင်းအချက်တွေရှိတော့မှ VOA ကိုစာရေးရမယ်လို့တော့ကျမတို့မသတ်မှတ်ထားပါဘူးဒါမင်းလေရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ဒီပုဂ္ဂိုလ်တူတယောက်စီကိုဥတီပြီးတော့တိုက်ခိုက်ရေးသားတာမျိုးဒါမှမဟုတ်လေကိုဖတ်ကိုပုတ်ကလေးရဆန်တဲ့အစားမျိုးရေးတာမျိုးဆိုရင်တော့အထောက်လွှင့်မပေးပါဘူးရှင်တခြားစာတွေအားလုံးကိုတော့ကျမတို့ရွေးချယ်ပြီးတော့အချိန်ရရင်ရသလောက်စာတွေများများပါနိုင်အောင်လို့ထုတ်လွှင့်ပေးပါရစေနော်အခုလိုမျိုး VOE ကိုဆက်သွယ်လာတဲ့အတွက်ကျေးဇူးတင်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်မြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစာတွေထဲမှာတော့သောရရှင်တယောက်နိုင်ငံရေးအမြင်ကိုရေးလာတဲ့စာကိုပြောပြပေးခြင်းပါတယ်သောရရှင်မျိုးခိုင်ကသူမြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုမျိုးလွတ်လွတ်လပ်လပ်ထုတ်ဖော်လာပါတယ်
ကျွန်တော်ရဲ့အဖြစ်စီရင်ဆုံးဆန္ဒကတော့ကျွန်တော်နိုင်ငံမှာပညာရေးစီးပွားရေးကျန်းမာရေးအမြန်ဆုံးဖွံ့ဖြိုးတိုးတက်လာအောင်ပြီးတော့အကျင့်ပြည့်ချစားမှုတွေလုံးဝပပျောက်သွားအောင်မတရားမှုမှန်သမျှတရားသဖြင့်ဖြစ်အောင်တရားမျှတအောင်ဥပဒေအထက်မှာသမရကအစဘယ်သူမှရှိမနေအောင်ဒီမိုကရေစီတကယ်အစ်စ်မှဖော်ဆောင်နိုင်မဲ့သမရကိုသာအလိုအရှိဆုံးပါဦးသိန်းစင်ဟာသူ့ရဲ့သမရလက်ရှိတပ်တန်းနေမှာပညာရေးကျန်းမာရေးစီးပွားရေးတကယ်ဖွံ့ဖြိုးတိုးတက်အောင်မလုတ်ဆောင်နိုင်ဘူးလို့မြင်ပါတယ်သူလုတ်တလောက်လုတ်နေတယ်ဆိုပေမဲ့လည်းသူ့ရဲ့လုတ်ဆောင်မှုတွေဟာအောက်ခြေအထိထိရောက်မှုလုံးဝမရှိပါဘူးဘာဖြစ်လို့လဲဆိုတော့အရင်အခြေအနေနဲ့အခုအခြေအနေဟာဘာမှပြောင်းလဲမသွားပါဘူးရှစ်ဆက်ပြီးတော့လည်းကောင်းလာနိုင်ဖို့ကလည်းသူ့အနေနဲ့မလုတ်ဆောင်နိုင်ဘူးလို့လည်းမြင်ပါတယ်ဦးသိန်းစင်အစိုးရဟာလက်ရှိကြုံတွေ့နေရတဲ့လေယာဉ်ပြဿနာများကိုလည်းမဖြေရှင်းပေးသလိုနိုင်ငံရဲ့တရားစတာတွေကိုလည်းမထိန်းသိမ်းပါဘူးဘာသာရေးလူမျိုးရေးပြဿနာတွေဖြေရှင်းရမှာလည်းကိုင်းတွယ်ဖြေရှင်းမှုအရန်အားနေပါတယ်မိထီလာအရေးအခင်မန္တလေးအရေးအခင်ရခိုင်အရေးအခင်ထန်းကုန်အရေးအခင်ဒါမျိုးတွေမှာကင်တွယ်မှုအရန်အားနေပါတယ်ပုံမှန်436ပြင်ဖို့အန်ရီကလူမှုဆန္ဒကောက်လိုက်တဲ့အခါမှာလဲထောက်ခံသူ9000ရခဲ့တယ်ဆိုပေမဲ့ဒါတွေကိုလွတ်တော်ဥက္ကဋ္ဌကြီးကအကျုံးဝင်မှုလို့ပြောပါတယ်တကယ်လည်းပဲအခုချိန်ထိကောက်ခံသူ9000ရဲ့ဆန္ဒကိုလွတ်တော်ကအတိအမှမဖြစ်ပါဘူးလွတ်တော်ဆိုတာပြည်သူအသံကိုနားထောင်ရမှာပါဒါပေမဲ့လွတ်တော်ထဲမှာရှိတဲ့လွတ်တော်အမတ်တွေဟာလဲပြည်သူဆန္ဒကိုအတိအမှမပြုတ်ပါဘူးကျွန်တော်မေးချင်တာကလွတ်တော်ဟာပြည်သူ့အတန်ကိုနားမထောင်ရင်ဘ누구အတန်ကိုနားထောင်နေသလဲပြည်သူ့အတန်ကိုနားမထောင်ရင်ပြည်သူ့လွတ်တော်မဟုတ်ဘူးလို့ပဲကျွန်တော်မြင်ပါတယ်ဒီလိုနိုင်ငံမှာနေရာစုံကယိုယွင်းမှုနဲ့အဖက်ဖက်ကအားနေနေတဲ့ခေါင်းဆောင်တယောက်ကိုကျွန်တော်အနေနဲ့ထောက်ခံဖို့စံတလုံးဝမရှိပါဘူ
းဒါကတော့ view ကိုစာရေးလာတဲ့သောရရှင်မျိုးခိုင်ရဲ့ကိုပိုင်အမြင်ဖြစ်ပါတယ်ရှင်သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာမယ်နော်အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတစ်ပုတ်နဲ့ဖြောပြေးပေးစီမှာတယ် Billboard ရဲ့ Hot အဖြစ်ဆုံးတင်းနံပါတ်100ထဲမှာထိတ်ဆုံးနံပါတ်1ကိုရောက်နေတဲ့သတင်းလေးပဲဖြစ်ပါရဲ့ရှင်။ Horse ရဲ့တည်ဆိုထားတဲ့ Take Me to Church ဆိုတဲ့သတင်းလေးကိုနားဆင်ကြည့်ပါဦးနော်
။ My lover's got humor. She's a giggle at a funeral. Knows everybody's disapproval. I should have worshipped her sooner. If the heavens ever did speak, she's the last true mouthpiece. Every Sunday's getting more bleak, a fresh poison each week. We were born sick, you heard them say it. My church offers no absolutes. She tells me worship in the bedroom. The only heaven I'll be sent to is when I'm alone with you. I was born sick, but I love it. Command me to be well. Amen. 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 Take me to church. I worship like a dog at the shrine of your light. I'll tell you my sins and you can sharpen your knife. Offer me that deathless death, the good God. Let me give you my life. Take me to church. I worship like a dog at the shrine of your light. I'll tell you my sins and you can sharpen your knife. Offer me that deathless death, the good God. Let me give you my life. If I'm a pagan of the good time, my love is a sunlight. Keep the goddess on my side. She demands a sacrifice. Drain the whole sea. Get some shine.
တီဆိုထားတဲ့ Take Me to Church ဆိုတဲ့တင်ကိုနားဆင်ကြကြရတာပါ။နောက်ပိုင်းမှာတော့သောရရှင်ရဲ့အချင်းချင်းမေတ္တာတေးလက်ဆောင်ပေးပို့လာတဲ့တခြင်းလေးတစ်ပုဒ်နဲ့လဲထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးခြင်းပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံအနေနဲ့ရရက်ကတောင်သူလယ်သမားတွေရဲ့ဒုက္ခတွေကိုရေးပြီးတော့ရင်ဖွင့်လာတဲ့သောရရှင်ရဲ့စာတွေကိုဖော်ပြပေးခြင်းပါတယ်။ဒေဒီယေမြို့နယ်တောက်ကြကန်စစ်ကလယ်သမားတွေဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့ရတဲ့မအေးရတဲ့တောင်သူလယ်သမားတွေရဲ့ဘဝကိုအခုလိုမျိုးအားလုံးသိအောင် VOA ကတစင်ပြောပြခြင်းပါတဲ့
။နာဂစ်မုံနိုင်တဲ့ကြောင့်လူအများဆုံးတွေလယ်မြေအများဆုံးပျက်စီးခဲ့ရတဲ့ AR တိုင်းဒေသကြီးဒေဒီယေမြို့နယ်တောက်ကြွာကျေးရွာအုပ်စုမှာလယ်ဆိုင်ဧက4500ကျော်ရှိပြီးကန်စိတ်ကျေးရွာမှာတော့လယ်ဆိုင်ဧက5000ခန့်ရှိပါတယ်။ဒါပေမဲ့လည်းဒီလယ်မြေတွေဟာပင်လယ်ဒီအောက်လယ်မြေတွေဖြစ်လို့အောက်ရေဖမ်းချိန်မှစလို့စပိုင်းရင်မဲ့ရိတ်သိမ်းချိန်အထိထိန်းကြီးလုတ်ကန်ရတဲ့တမိုးတတိစားဒေသတွေလည်းဖြစ်ပါတယ်။နှွေတုတ်မိုးချိုးရတဲ့တမန်တွေကိုလည်းလွတ်လပ်ရေးရပြီးချိန်ကစလို့ဒီမိုကရေစီဖော်ဆောင်တဲ့အယက်သားအစိုးရလက်ထက်2013ခုနှစ်တိုင်အောင်တမန်တွေတုတ်ပေးခဲ့ရပါတယ်။အခု2014ခုနှစ်အမျိုးသားနေ့မတိုင်မီတုတ်ပေးရမယ့်တမန်တွေကိုတိုင်းဒေသဝန်ကြီးကတမန်တုတ်ပေးခိုင်းတော့မတုတ်ပေးဘူးလို့အပြတ်ညင်းထားလိုက်ပါတယ်။ဒါကြောင့်မလို့အင်းတမန်များအချိန်မီမတုတ်ပေးပါကရင့်မဲ့ပြီးစပါးတင်းရီ၅သိန်းခန့်ပင်လယ်စားငံကြီးအောက်နင်းမြုပ်ပျက်စီးပါလိမ့်မယ်ကျွန်တော်တို့လေသမားတွေဒုတိယအကြိမ်တတိယအကြိမ်နာဂစ်ဒန်တင်တယ်လို့ဘဝမျိုးကြုံတွေ့ရပြီးဆင်းရဲမွဲတေမှုဘဝမှာရုံမထွက်နိုင်တော့ပါဒါကြောင့်အချိန်မီအင်တမန်များတုတ်ပေးနိုင်ဖို့လေးစားစွာတင်ပြတိုင်ကြားအပ်ပါတယ်ခင်ဗျာ
အေယာဝရီတိုင်းဒေသကြီးတေတေမျိုးနယ်ကလေသမားတွေရတဲ့မအေးဖြစ်နေရပါတယ်ဆိုပြီးဒီသောရရှင်ရင်ဖွင့်လာတာပါဖျားပုံမျိုးမှာလေသမားတွေကြုံနေရတဲ့အခက်အခဲကိုလေဆဲဝင်ကြီးနဲ့သမရာကြီးကို VOA ကတစင်ပြောချင်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်ရဲ့ရင်ဖွင့်စာကိုထောက်ပြပေးသွားပါမယ်။ဘလို့ရိအခက်အခဲတွေများကြုံတွေ့နေကြရပါလဲရှင်
။ဘကိုတိုင်းဒေသကြီးဒိုင်ဦးမျိုးနဲ့ပကံခွဲကြီးရွာဦးစုညောင်လေးပင်မျိုးနဲ့ဂျိုးပင်ကြီးရွာဦးစုတို့မှာလေသမားတွေကိုအမတော်ကြီးထုတ်မချီသေးလို့ကျွန်တော်တို့လေသမားတွေအခက်တွေ့နေရပါတယ်။စဘာဆိုင်ပြူရတော့မဲ့ယာတိရောက်ပြီမဲ့အစိုးရဆိုင်ပြူစီချင်းဝင်မရလို့လေသမားတွေမှာအပြင်ကနေခုနှစ်ချက်ဒိုးနှုံနဲ့အဒိုးနှုံကြီးစွာချင်းငါဆိုင်ပြူနေရပါတယ်။ဒါပြင်နှူရဝဲဆွဲလဲရသခိုးထောင်းစကပုံလိုတမောင်းဝဲမဘန်ကနေကြေးရအုပ်ချုပ်ရေးမှုတွေနဲ့ပေါင်းပြီးလေသမားတွေကိုကျွေးငွေတွေနင်းကန်ချင်းချောက်တောင်းခံနေပါတယ်ပြီးတော့လေသမားတွေကိုစစ်တပ်ကတင်ထားတဲ့လေတွေပြန်အပ်ဖို့လေယာဉ်မြေမှတ်ပုံတင်ကြေးတေအကကို9000လို့ထပ်ပြီးကောက်ခံနေပါတယ်အရင်3000ကျပ်ကောက်ခံပြီးပါပြီဒီတော့နေပြည်တော်ရှိအရာရှိကြီးများမျက်စိပသာရရှိစီရန်နဲ့ဒီပြည်လုံးရှိလေသမားအတူကြီးအားကြွားလုံးထုတ်ဆရာလို့ရန်စိုက်ပျိုးထားတယ်လို့ဖြစ်နေတဲ့ကဲ့သို့ဖြစ်နေသောဆက်ဆက်ယူစိုက်ခင်းများတွင်ဆာစလူးခါမလီပဲဒ တိုင်းပြည်လုံးရဲ့ဆင်းရဲခြင်းတိုးမှန်ကိုကွင်းစင်ကြည့်ရှုပေးကြပါဦးလို့နေပြည်တော်ကသမရအပါဝင်ဝန်ကြီးတွေကိုပန်ကြားလိုက်ပါတယ်။ရွှေပေမှာကြောက်နေရင်လည်းကျွန်တော်တို့လယ်သမားတွေထန်ပိုးရွက်ပြီးတော့ပြတ်သားပါမယ်လို့ VOA မှတဆင့်ပန်ကြားခြင်းပါတယ်
။ဒီသောရရှင်ကအောက်မှာကာတွန်းလေးတစ်ခုရေးပြီးတော့ထည့်ပေးလာတာပါ။တိုက်ပုံနဲ့ခေါင်းပေါင်းနဲ့ဒီအမျိုးသားကြီးတစ်ယောက်ကစကားပြောစင်မြင်ကနေပြီးတော့သူတွေးတွေပေါက်နေတဲ့အကြောင်းသူခေါင်းထဲမှာတော့ငွေ2015ဆိုပြီးတော့စဉ်းစားနေတဲ့ပုံကိုပြောပြထားပါတယ်။တကယ်တော့သူကမိုက်ခရိုဖုန်းကနေပြီးတော့ပြောနေတာကတော့ခင်ဗျားတို့အတွက်ကြောက်ကောင်းစားဖို့စဉ်းစားထားပါတယ်တဲ့ရုတ်တရက်ကြည့်တော့ခင်ဗျားတို့ကောင်းစားဖို့အတွက်စဉ်းစားထားတယ်လို့မျိုးဖြစ်ပေမဲ့လည်းကြောက်ကောင်းစားဖို့စဉ်းစားထားပါတယ်ဆိုတော့သူ့ဘာသူကောင်းစားဖို့ပြန်စဉ်းစားနေပါတယ်ဆိုပြီးတော့ဒီသောရရှင်ကခက်ပြောင်ပြောင်ရေးလာပါတယ်ရှင်ဖြာပုံမျိုးနဲ့မော်ဘီဈေးရွာအုပ်စုမှာရှိတဲ့လယ်သမားတွေရဲ့အခက်အခဲကိုရေးပြလာတဲ့သောရရှင်ရဲ့စာပါသောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ် VOA ရဲ့တိကျသောရရှင်တွေအတွက်သချင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးပါမယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရင်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ခုတေးတောင်းလာတဲ့သောရရှင်ကိုအလှည့်ပေးခြင်းပါတယ်ရှင်။ကျွန်တော်ခရစ်စမတ်သချင်တပုတ်လောက်တောင်းခြင်းလို့ပါလို့ရေးလာတဲ့အစားကတော့ဟိုတစ်ခါတော့လည်းစာရေးဦးပါတယ်ဒီသောရရှင်ကကျွန်တော်သချင်လက်ဆောင်တောင်းတဲ့တစ်ခါမှပါမလာပါဘူးတဲ့။ကျွန်မမှတ်မှတ်ရရတစ်ခေါက်ထုတ်လွှင့်ပေးပါရနော်။ဒီတစ်ခေါက်လည်းပါလာပါစေလို့မျှော်လင့်ရင်သချင်တပုတ်တောင်းဆိုခြင်းပါတယ်။ကျွန်တော်လည်းနှစ်ပေါင်းများစွာ10နှစ်နီးပါးကွဲခွာသွားတဲ့မိဘတငယ်ချင်းတွေအားလုံးအတွက်သချင်တောင်းခြင်းလို့ပါ။အဖိုးအဖေဦးစွမ်းလို့ဂွန်စေအမေနဲ့အညီကိုမောင်နှမတွေအားလုံးဝါရစွတ်ခြေရွာမှာနေထိုင်ကြတဲ့ခြေရွာသူခြေရွာသားတွေအားလုံးကန်စီဆိုင်ရွာမှာနေထိုင်ကြတဲ့ဆီယမဂျာနန်လနန်အောင်လာအလဲတန်းကျောင်းကိုအတူတကွတက်ခဲ့ကြတဲ့တငယ်ချင်းတွေအားလုံးဒရမ်ဘန်ခြေရွာမှာနေထိုင်တဲ့အမေရဲ့အကိုတွေတူတူမတွေယူဇနာရက်ကွက်စီတာပူမြစ်ကြီးနားမြို့မှာနေထိုင်တဲ့တငယ်ချင်းတွေပတ်သက်ဖူးတဲ့သူတွေအားလုံးခရစ်စမတ်မှာသခင်ယေရှုမွေးဖွားရာအခါသမယကောင်းကြီးမင်္ဂလာအဖျားရာနဲ့ပြည့်စုံပါစေကြောင်းဆုတောင်းပါတယ်တဲ့ကျွန်တော်နာမည်တော့မပြောတော့ပါဘူး။ဥခွန်ဆေးရဲ့သား၁၀နှစ်နီးပါးလောက်အင်းနဲ့ခွဲခွာသွားခဲ့တဲ့သားမိုက်သားစိုးတယောက်ဆိုရင်သက်ဆိုင်သူတွေအားလုံးသိပါပြီတဲ့။အခုလောလောဆယ်ကျွန်တော် USA မြောက်ပိုင်းပြည်နယ်တပြည်နယ်မှာနေထိုင်လျက်ရှိကြောင်းလည်းပြောချင်ပါသေးတယ်။ကချင်စစ်ပြေဒုက္ခသည်တွေအားလုံးလည်းသခင်ယေရှုရဲ့မွေးနေ့အခါသမယကဆပြီးတော့ဒုက္ခအပေါင်းကင်းဝေးကြပြီးတော့အမြန်ဆုံးကိုယ့်ရဲ့ကိုယ်ရပြန်ပြီးတော့အေးအေးချမ်းချမ်းနေထိုင်နိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါရစေတဲ့။သခင်ယေရှုနာမတော်၌အာမင်ဆိုပြီးတော့ဒီသောရရှင်ခရစ်စမတ်အထူးမြတ်တာတိလက်ဆောင်တောင်းလာပါတယ်ရှင်။ဟုတ်ကဲ့ပါဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုသလိုပဲဒီခရစ်စမတ်အခါသမယမှာကမ္ဘာလောကတစ်ခုလုံးပျော်ရွှင်ခြင်းတွေလွှမ်းခြုံစေဖို့ရည်တံပြီးတော့ Joy to the World ဆိုတဲ့သချင်းလေးထုတ်လွှင့်ပေးကြပါတယ်နော်။ Celtic Women တွေတည်ဆူထားတာဖြစ်ပါတယ်။ဘာသာပေါင်းစုံကသောရရှင်တွေအားလုံးလည်းဒီ Joy to the World ဆိုတဲ့သချင်းလေးကိုနှစ်ထိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးရှင်။Joy to
Magic Woman နဲ့ပြည့်စုံထားတဲ့ Joy to the World ဆိုတဲ့တချင်ကိုနားဆင်ကြကြရပါမယ်။မြန်မာနိုင်ငံရဲ့နိုင်ငံတကာရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေ၊ရှင်းပြစာတွေနဲ့ပြည်သချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပေးဆက်ပေးနေပါတယ်။ပြင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်ရဘူးဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါလိမ့်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရချင်တဲ့အားလုံးရှင်းလင်းချက်ပြကြပါစေရှင
်။မဲတနာကျော်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။
ရရှိမှခင်ဗျာဒီပနိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေပြည်တော်ပြန်လာနိုင်ရေးအတွက်ထောင်ထဲချီတဲ့နာမည်ပြည့်စီးရင်သွင်းခံထားရသူတွေကိုအဲ့ဒီအမည်ပြည့်စီးရင်တွေကနေထုတ်ပေးလိုက်သလိုမြန်မာနိုင်ငံသားတွေပြည်တော်ပြန်လာကြဖို့သမ္မတဦးသိန်းစိန်အစိုးရကဖိတ်ခေါ်ထားပါတယ်ဒါပေမဲ့တိကျတေချာတဲ့မူဝါဒတွေချမှတ်ထားခြင်းမရှိတဲ့အတွက်မြန်မာနိုင်ငံရေးအင်အားစုတွေတက်ကြွလှုပ်ရှားသူတွေမြန်မာပြည်မှာပြန်လည်အခြေချနေထိုင်ခွင့်တရားဝင်ရပ်တည်ခွင့်ရရှိရေးအတွက်အခက်အခဲတွေရှိနေတယ်လို့ထောက်ပြပြောဆိုမှုတွေထွက်နေတာနဲ့ပတ်သက်လို့အခုလာမယ့်အင်္ဂါညဓာတ်ရလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0392312554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
သောရရှင်တွေနေနဲ့မနေ့ပြန်အင်္ဂါနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွက်ပြီးတော့ပါဝင်ဆွေးနွေးမင်းမြတ်လာကြဖို့ထပ်မံတိုက်တွန်းပါစေရှင်။မကြခင်မှာတော့တက်ကြီးစကားအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုလှည့်ပေးပါမယ်ရှင်။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးပြောတာဘာအဓိပ္ပာယ်တက်ရောက်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်။စီစဉ်သူဦးစီသူအောင်မြင့်နဲ့အတူမတ်ရင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ဒီဘက်အတွင်းနိုင်ငံရေးနဲ့မီဒီယာလောကမှာလှုပ်လှုပ်ခတ်ခတ်ဖြစ်သွားစေတဲ့သတင်းတစ်ပုဒ်ကတော့ပြည်ထောင်စုယူကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးရဲ့ပြောစကားတွေပါပဲ။ပြီးခဲ့တဲ့ဒီဇင်ဘာ16ရက်နေ့ရန်ကုန်မီကာဆာဟိုတယ်မှာရုပ်ရှင်ဂီတနုပညာရှင်တွေနဲ့တွေ့ဆုံပွဲမှာသူကလွတ်တော်ထဲမှာစစ်တပ်က25ရာခိုင်နှုန်းပါဝင်ခြင်းဟာအာဏာပြန်မသိမ်းမှုဖြစ်တဲ့အကြောင်းဒါပေမဲ့တိုင်းပြည်မတည်ငြိမ်မအေးချမ်းမှုဆိုရင်တော့စစ်တပ်ကအာဏာပြန်သိမ်းရမှာပဲဖြစ်ကြောင်းပြောလိုက်လို့ပါပဲ။လက်ရှိပြည်ထောင်စုယူကောက်ပွဲကော်မရှင်ဥက္ကဋ္ဌလည်းဖြစ်အရင်စစ်အာဏာရှင်ခေတ်ကထိတ်တန့်တာဝန်ယူခဲ့တဲ့သူ့ဘုတ်ချုပ်ကြီးဟောင်းလည်းဖြစ်တဲ့ဥတည်ပြောလိုက်တဲ့စကားအပြည့်စုံဟာပါလဲ။ဘာယူရချက်နဲ့ပြောလိုက်တာလဲ။အကျိုးဆက်ကဘာတွေဖြစ်လာနိုင်မလဲဆိုတာဆွေးနွေးတင်ပြသွားပါမယ်
။ဥတည်ပြောခဲ့တာတွေက1962ခုနှစ်ဘုတ်ချုပ်ကြီးနေဝင်အာနာသိမ်းခဲ့တယ်ဆိုတာအကျိုးကြောင့်ခိုင်လုံပြီးမှန်ကန်တယ်ဆိုတဲ့အကြောင်းအာနာရှင်ဥနေဝင်အုပ်ချုပ်ခဲ့တဲ့1962ခုနှစ်ကနေ1988ခုနှစ်အထိ26နှစ်တာကာလလောက်ကင်ဆောင်ရွက်ခဲ့သမျှတွေဟာမူဝါဒသဘောတရားကောင်းမွန်ပေမဲ့အကောင့်ထဲပေါ်သူတွေအားနည်းလို့မအောင်မမြင်ဖြစ်ပြီး1988အရေးခင်းဖြစ်ပေါ်လာတဲ့အကြောင်း1988မှာလဲစစ်တပ်ဟာမလွဲမရှောင်သာလို့အာဏာသိမ်းခဲ့ရတာဖြစ်ကြောင်းဒါကြောင့်1990မှာရွေးကောက်ပွဲလုပ်ပေးခဲ့တာဖြစ်ပေမဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရတဲ့အခါအာဃာတတရားရှေ့ထားတဲ့အတွက်အာဏာလွှဲမပေးခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်ဒါကြောင့်နောက်ပိုင်းအာနာသိန်းနာရီမဖြစ်အောင်ဖွဲ့စည်းပုံရေးဆွဲပြီးလွတ်တော်ရဲမှစစ်တပ်က25ရာခိုင်နှုန်းရယူထားခဲ့တဲ့အကြောင်းဒါပေမဲ့လည်းတိုင်းပြည်မတည်မငြိမ်ဖြစ်လာရင်စူးစူးပူပူဖြစ်လာရင်အာနာသိန်းရမှာပဲလို့ပြောဆိုခဲ့တာဖြစ်ပါတယ်။ UTA ပြောတာတွေကိုခြုံငုံသုံးသပ်ကြည့်ရင်တိုင်းပြည်ကိုပျက်စီးစေခဲ့တဲ့ကမ္ဘာအလယ်မှာအောက်ကျနောက်ကျဖြစ်စေခဲ့တဲ့စစ်အာဏာရှင်စနစ်ကိုအပြည့်အဝကာကွယ်ပြောဆိုသွားတာတွေ့ရမှာဖြစ်ပါတယ်။တကယ်တော့ဒီပြောဆိုမှုတွေဟာအရင်စစ်ဆိုးရခက်ကလည်းအခုလိုပဲထက်တလဲလဲပြောဆိုဝါဒဖြန့်ခဲ့တာဖြစ်ပါတယ်။ပြည်သူတွေကရောနိုင်ငံတကာကပါဘယ်သူကမှလက်ခံတာမဟုတ်ပါဘူး
။တကယ်ဖြစ်မှန်ကတော့1962ဘုတ်ချုပ်ကြီးနေဝင်အာဏာသိမ်းတယ်ဆိုတာဘလို့တိုင်းပြည်ပြိုကွဲမဲ့အန္တရာယ်ကြောင့်မှမဟုတ်ပါဘူး။အာဏာကိုမဲမောလူကိုအာဏာသိမ်းလိုက်တာပဲဖြစ်ပါတယ်။ဒါကြောင့်လည်းနောက်ပိုင်းတော်လှန်ရေးကောင်စီမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရခေါင်းစဉ်မျိုးတက်ပြီး26နှစ်တန်တိုင်းတူရဲအာဏာရှင်စနစ်နဲ့အုပ်ချုပ်သွားခဲ့တာ
ဒီမှာညင်းလို့ရတဲ့အချက်မဟုတ်ပါဘူးအာနာရှင်စနစ်ကြောင့်တိုင်းပြည်အဖက်ဖက်ကချွတ်ချုံကြကိုကောက်စရာမရှိတော့တဲ့အခြေအနေရောက်မှာပြည်သူတွေအောင်ကြောက်ပေါက်ွယ်လာပြီဒီမိုကရေစီရေးတောင်းဆိုဆန္ဒပြမှုတွေပေါ်ပေါက်လာတာပါဒီမိုကရေစီရေးတောင်းဆိုဆန္ဒပြတဲ့ကာလအတွင်းလူတချို့ရဲ့မင်းမဲဇိယဆန်နဲ့လှုပ်ရှားမှုလောက်တာရှိသလိုအဲ့လိုမင်းမဲဇိယဆန်နဲ့ပြဿနာမျိုးပေါ်ပေါက်လာအော
ချုပ်မင်းလို့ဖို့လူဝင်မလို့အပ်ပါဘူးဘလို့ပဲဖြစ်ဖြစ်အဲ့ဒီမင်းမဲစရိုက်ဖြစ်တာလေးအကြောင်းပြပြီးစစ်အာဏာရှင်တွေဟာတိုင်းပြည်ကိုနောက်ထပ်အနည်း20ကျော်အုပ်ချုပ်ခဲ့ပြန်ပါတယ
်အဲ့ဒီတစ်ချိန်အုပ်ချုပ်မှုကတော့ပိုးဆိုးပါတယ်အရင်အာဏာရှင်ဦးနေဝင်လက်ထက်ကထက်ပိုးဆိုးတယ်လို့အိမ်ကြီးချင်းစစ်အာဏာရှင်တွေထက်လည်းပိုးပြီးဆိုးတဲ့အကျိုးဆက်တွေဖြစ်စေခဲ့ပါတယ်အဲ့ဒါတွေကတော့တက်မတော်ကိုဗမာလူမျိုးကြီးတွေရဲ့တက်မတော်ဖြစ်အောင်ဖန်တီးတာအစိုးရရန်နေရာတဲ့စစ်အရာရှိဟောင်းတွေကိုထက်ပြီးဘျူရိုကရေစီရန်နေရာကိုဖျက်ဆီးတာအာဏာကိုနည်းနည်းလေးမှလာမချိန်ချောက်နိုင်အောင်ပညာရေးစနစ်ကိုဖျက်ဆီးပစ်တာစတာတွေအပြင်တိုင်းပြည်ရဲ့အထွေထွေစီးပွားရေးကျဆင်းအောင်ပါပြုလုပ်ခဲ့လို့ဖြစ်ပါတယ်ဒါတွေကိုအထောက်အထားမဲ့ပြောနေတာတော့မဟုတ်ပါဘူးတက်မတော်ရဲ့မှာတိုင်းရင်းသားတွေကိုအရာရှိကြီးအဆင့်ရောက်မလာအောင်တားမြစ်ခဲ့တဲ့အကြောင်းအခုနောက်ပိုင်းအဲ့ဒါကိုပြန်လည်ပြင်ဆင်ပြီးပြည်ထောင်စုတက်မတော်ဖြစ်အောင်လုပ်မယ့်အကြောင်းဗိုလ်ချုပ်ဟောင်းတယောက်ကတိုင်းရင်းသားလက်နက်ကင်ခေါင်းဆောင်တွေနဲ့ဆွေးနွေးပွဲမှာအသိပေးခဲ့ပူပါတယ်အစိုးရရန်ဒီယာတဲ့စစ်အရာရှိဟောင်းတွေအများအပြားထည့်သွင်းတာဟာလေပြည်ဦးလွင်စစ်တပ်ကသူကလက်ခံတဲ့ဗိုလ်လောင်းအရေးအတွက်စီရင်ကိုကြည့်ရင်ပဲသိနိုင်ပါတယ်1988မတိုင်ခင်ကစစ်တပ်ကတူမှာ၄နှစ်ပေါင်းဗိုလ်လောင်း600ဝန်းကျင်လောက်ပဲရှိပေမဲ့2000ပြည့်နှစ်ဝန်းကျင်ရောက်တော့3နှစ်စာဗိုလ်လောင်း1000နီးပါးလက်ခံမွေးထုတ်တဲ့အထိအစ20လောက်တိုးချဲခဲ့တာတွေ့နိုင်ပါတယ်။တိုင်းပြည်ကိုဒီလိုရစရာမရှိအောင်လုပ်ကင်ဆောင်ရွက်ခဲ့တဲ့စစ်အာဏာရှင်တွေကိုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်အေးအကာအကွယ်ပေးရမှာအကြောင်းနှစ်ကြောင်းရှိနိုင်ပါတယ်။တကြောင်ကတော့စစ်အာဏာရှင်ဟောင်းတွေစစ်ဗိုလ်ချုပ်ဟောင်းနဲ့စစ်အရာရှိဟောင်းတွေအားလုံးကိုစီယုံလိုက်တာဖြစ်ပြီးလက်ရှိတပ်မတော်ခေါင်းဆောင်တွေကိုလည်းအရင်အစဉ်လာအတိုင်းကိုစီစဉ်သလိုဖြစ်မလာရင်အာဏာသိမ်းခွင့်ရှိတယ်ဆိုပြီးသွေးထိုးလှုံ့ဆော်လိုက်တဲ့သဘောလဲတက်ရောက်ပါတယ်။အခြားတစ်ဖက်မှာလည်းအတိုက်ခံအင်အားစုတွေနဲ့ပြည်သူလူထုကြီးတရက်လုံးကိုတို့စစ်တပ်နဲ့စစ်အရာရှိဟောင်းတွေကမင်းတို့ကိုဒီမိုကရေစီတဆင့်ပြီးတဆင့်ပေးနေတယ်ပေးသလောက်ယူပိုမတောင်းနဲ့ပိုတောင်းရင်အာနာသိမ်းပွဲပဲရမယ်ဆိုပြီးချင်းချောက်လိုက်တဲ့အတိတ်ပဲလဲတက်ရောက်နေပါတယ
်။ဥတည်ရေဟာတာမန်စစ်ဗိုလ်ချုပ်ဟောင်းတယောက်မဟုတ်ပါဘူး။လက်ရှိပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုစပြီးရောက်မရောက်အဆုံးဖြတ်ပေးမယ်။အလွန်ရေးကြီးတဲ့2015ရွေးကောက်ပွဲကိုဒိုင်လူကြီးသဖွယ်ဗဲမလိုက်ပဲကျင်းပပေးရမယ်ပုံကိုကြီးဖြစ်ပါတယ်။ဒီပြိုင်ပွဲကြီးမှာအဓိကပြိုင်ရမယ့်သူတွေဟာအရင်စစ်ဗိုလ်ချုပ်ဟောင်းတွေရဲ့ပါတီဖြစ်တဲ့ပြည်ခိုင်ပြိုးပါတီကောင်းဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းသားပါတီတွေပဲဖြစ်ပါတယ်။ဒီလိုအချိန်မှာတိုင်းကြီးသဖွယ်ရက်တီပေးရမယ့်ကော်မရှင်ဥက္ကဋ္ဌတယောက်အနေနဲ့စစ်အာဏာရှင်ဟောင်းတွေကိုကာကွယ်တာအတိုက်ခံအင်အားစုတွေကိုအပြစ်တင်ပြောဆိုတာတွေဟာတင့်တော်မှုမရှိပါဘူး။ဒီအတွက်ဥတည်ရင်အနေနဲ့လာမယ့်2015အထွေထွေရွေးကောက်ပွဲကိုဗဲမလိုက်ပဲလွတ်လပ်ပြီးတရားမျှတစွာကျင်းပပေးမယ်ဆိုတဲ့အပေါ်အများကြီးစိုးရိမ်စရာကောင်းနေပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဥစီတူအောင်မြင်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့တက်ကြီးစကားတက်ငယ်ချအစီအစဉ်ဖြစ်ပါတယ်ဆရာဦးဝင်းဖေးတင်ဆက်ထားတာဖြစ်ပါတယ်ရှင
်တော်ရရှင်များခင်ဗျာဒီခါကဝင်းဖေးဟာဗာကြီးတယောက်ဖြစ်တဲ့ဦးထိန်ညွန့်စီမှာရောက်နေပါတယ်အဲ့ဒီအချိန်မှာပဲဗာကြီးညွန့်ရဲ့ဧည့်သည်တဦးဟာမြန်မာစကားမြန်မာစာပေလေ့လာနေတဲ့အမေရိကန်တန်ယုံဝန်တန်းတဦးနဲ့အတူဗာကြီးညွန့်စီရောက်လာပါတယ်ဝင်းဖင်နဲ့လည်းမိတ်ဆက်ပေးပါတယ်စကားသမီးပြောကြရင်အမေရိကန်ဧည့်သည်ကစိတ်ပါလက်ပါဆိုတဲ့မြန်မာစကားစုကလေးအကြောင်းအဓိပ္ပာယ်ကိုမေးပါတယ်ဒီတော့သူ့ကိုခေါ်လာတဲ့သူကပဲမြန်မာစကားစိတ်ပါလက်ပါဆိုတာစိတ်အားဖြင့်လည်းသဘောတူတယ်လက်တွေ့အားဖြင့်လည်းသဘောတူတယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ကြောင်းစေရောကိုပါဆိုတာနဲ့တူတဲ့အကြောင်းဥမာလူတယောက်ကထမင်းစားနေတဲ့လူတယောက်ကိုထမင်းကျွေးကျင်တဲ့စိတ်ဖြစ်လာတော့လက်တွေအပြင်လေထမင်းဝယ်ပြီးကျွေးလိုက်တဲ့သဘောဖြစ်ကြောင်းစသဖြင့်ရှင်းပြလိုက်ပါတယ်ဒီတော့ဗာကြီးညွန့်ကရီရီမောမောနဲ့အဲ့ဒီလိုမဟုတ်ကြောင်းညင်ညင်သာသာနဲ့ဝင်ပြီးတော့ရှင်းပြပါတယ် Sake ba le ba sura, dinia ma say le ba, yub le ba sura mu mahogejo. Dinia ma say sura, bali zagapi biro, le sura, myama zagapi jo. Say sura, bali noga, myama zaga, a net digwe, point biro, laila de, the bo. A two pupe yo sura, the bo pidejo. Duka chana, duka sien sura zagabi lu, a nega noga, got laila de, the bo pidejo, shimjaway. Duka ne duka sura, wohara riha. Bali wohara repibido, Chandan is sieruha, Myama wohara repidejo, Dajo, Sigba lepba sura, Sigda apian lagong, letui apian lagong to the warm mahode, John Shimbiavare, Myama zagarega, lekane sura doma, the wodia to cook, so the kugu, lewa piambi kanure, so the David Mohojo, Sig apian the wot to relu solura pidio, Sig le chanare suya male, Say Chandare Lubiora, the Pijong Shimbiavare. Let Sure Zagar Lube, one Sure Myamazaga Hale. Say Ned Dwebi, say Noga, say ye a Nango, Bailey Shire Jong. Nalo say one Chanda Java Zizura, say Chanda Java Zilu, Biora, Bepjong Shimbiavare. Wimpele Bia Nibido, Banyon Shimbia Nidaru, Sessa Senza Niavare. Taniyama, the Chinga, Jage, Burahule, Piambi, the Ri Yani Mibare, Pogoji de Uga, Myamazagama, Seisura, Bali Guare, Myamalu, Mashibu Suvare, Kuro, Bali Lu, Seye Noga, Myama Net, Ledo, Wano Surari, Si Delu, Bajinunga Bioni Babago, Wimbe Dwe, Sebido Nene Shokuinido, Bajinunga Sebi Shimyamare, Myamasa Pi, Myamazagama, Mula apien, a toji, bibi, song song shigera, mami me, bada ye ya pali bada go, a le amya pu, yo de long, the ra lona jare dwe, pali wohara rigo, take down she ran de ye, myamazagari ha, pali no go, yogwa jara, pipo yare, lo shimbiavare, da jau, lay ye de biendi sura myamazagama, lesura, sape biro, sape we ha, ye ye myanabi. Tabari, the Bieni, Nidalu, Yego, Queja, Mayadalu, Say Du, Guru, Say Wan Makwebe, the Need in your tail, Ladu, Nimia, Shijabu, Banya Sure, David Pideja. Say Gudas Hulujo, Diniama, Say Sure, Paligo, Madume, Myamazaga, Lego, Tidan, Thunun Dago, Triare, Jo, Shimbiavare, Wimpy, Madlake, Adalu, Dimbiavare, Sella Dimbiavame, Jama Chama Javazi, Jano Wimpy.
ဖေယတကြီးစကားအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါလေရှင်။ VOA ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေမှာကြားခဲ့မှာပြီးဆုံးတော့မှာမို့အခုကြက်နေသေးတဲ့အချိန်လေးအတွင်းမှာသတင်းကျဉ်းချုပ်ကိုကိုဝင်းမင်းကကြေညာပေးပါမယ်ရှင်။အမေရိကန်သမ္မတဘရိုက်အိုဘားမားကရုရှားစီးပွားရေးကြနေတာဟာရုရှားသမ္မတဗလာဒီမာပူတင်အနေနဲ့သူ့ကိုဒါမှမဟုတ်အမေရိကန်နိုင်ငံကိုမရှင်းနိုင်ဘူးဆိုတာပြလိုက်တာဖြစ နှာတဖျားသာကစားသွားခဲ့တယ်လို့ပြောဆိုနေတာတွေကိုပယ်ချလိုက်ပြီးအခုလိုပြန်ပြောလိုက်တာပါ။အမေရိကန်သမ္မတဘရိုက်အိုဘားမားကပဲကျူးဘားနိုင်ငံကွာတာနာဘိုစေချင်းထော့စခန်းကိုပိတ်ပစ်ဖို့သူတက်နိုင်တာအလုံးလှုပ်ဆောင်သွားမယ်လို့ပြောကြလိုက်ပါတယ်။တနင်္ဂနွေနေ့ CNN နဲ့တွေ့ဆုံမေးမြန်းခဲ့မှာအခုလိုသမ္မတဥပမာပြောခဲ့တာပါ။ဒီချင်းထောင်နေရှိနေသေးရဲ့ကမ္ဘာတစ်ဝှမ်းမှာအစွန်းရောက်တွေလို့ဂျီဟတ်လူလားသူတွေလို့ပေါ်လာနိုင်တယ်လို့လည်းပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အဲ့ဒီအချင်းစခန်းမှာအချင်းသားတယောက်တည်းငွေဒေါ်လာတန်းနဲ့ချီသုံးဆွဲနေရတယ်လို့ဒီလိုအချင်းထောင်ချရှိတာအမေရိကန်ရဲ့စံတန်ဖို့တွေနဲ့လည်းမညီဘူးလို့ပြောလိုက်ပါတယ်။တူနီရှားနိုင်ငံသားတွေအနေနဲ့သူတို့ရဲ့နိုင်ငံရဲ့ဒီမိုကရေစီခီးမှာသမိုင်းမှတ်တမ်းတစ်ခုဖြစ်မဲ့သမရရွက်ောက်ပွဲတွေအတွက်တနင်္ဂနွေနေ့မှာမဲပေးခဲ့ကြပါတယ်။အစောပိုင်းရက်လက်တွေအရတော့သမရလောင်းဘန်စကစ် SFC ရဲ့အစ္စလာမ်ထက်ညီပါတီကသူ့ပြိုင်ဘက်ဂျာဗျတ်သမရမွန်ဆက်မဆော်ဂီကိုအနိုင်ရအောင်ပွဲခံနေပြီလို့ကြေညာနေပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုဝင်းမင်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကမဲရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့စူပဲအက်တာရေးဖြစ်ပါတယ်ကျွန်မတော့နနာချက်ပါရှင် VOA American အတန်ကနေတနင်္လာနေ့မနက်ခင်းစီစဉ်တွေကိုမနက်9နာရီထိထုတ်လွှင့်ခဲ့တာပါရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေကိုထူပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.